Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။2019ခုနှစ်ဩဂုတ်လ17ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line to meter 2440 51 လိုက်လမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာမှာပါတာရိုပြစ်ဒုံးကျည်တွေဆန့်သက်ခဲ့မှုအတွေ့မြောက်ကိုရီးယားခေါင်းဆောင်ကတောင်းပန်ခဲ့တယ်လို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်မွန်ပြည်နယ်ပေါင်မြို့နယ်ရဲပြားကုန်းရွာမှာရေကြီးညီပြို့မှုအတွင်းတည်ဆုံးခဲ့ရသူဟာ42ယောက်ထိရှိလာခဲ့ပါတယ်ပျောက်ဆုံးနေသူတွေလည်းရှိနေသေးပါဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
အခုမြန်မာခင်ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမှာတော့မွန်ပြည်နယ်ဘက်မှာမိုးထံရေကြီးရွာကနေမြေပြိုကျလို့မိသားစုဝင်တွေဆုံးရှုံးနေရတဲ့အခြေအနေကိုဒေသခံတွေကအခုလိုပြောပြကြပါတယ
်။မုတ်တမပဲရင်မြုပ်တဲ့ဆိုလို့ကဲဆယ်ရေးလို့ခလေးလေးထားခဲ့တာ။လမ်းမဓာတ်တန်းနေပြိုတယ်ဆိုလို့ပြန်ပြေးလာတော့ကိုအိတ်မရှိတော့
အားလုံးမသားမအောင်ခဏရောက်ပြန်လို့
နေရပဲ
မိသားစုပျောက်ဆုံးသွားသူတဦးရဲ့အသံနဲ့အတူထုတ်လွှင့်ပေးသွားပါမယ်။အဲဒီနောက်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာရောက်နေတဲ့ရိုဟင်ဂျာ6သိန်းကျော်အတွက် biometric လို့ခေါ်တဲ့ဇီဝမှတ်ပုံတင်ထောက်ထားတွေထုတ်ပေးနေတဲ့အခြေအနေနဲ့ဒီရနိုင်တဲ့အကျိုးတရားတွေအကြောင်းကိုနားဆင်ကြရမှာပါ။အဲဒီနောက်တနင်္ဂနွေနေ့မနက်ခင်းတိုင်းနားဆင်နေကြဥောင်းခင်းရဲ့မြမအရေးသုံးသပ်ချက်နဲ့ American Style Indian တို့အင်္ဂလိပ်သင်ခန်းစာတွေလေ့လာနိုင်ကြပါလိမ့်ရှင်။ဒုတိယပိုင်းမှာတော့စနေညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရမှာပါ။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်နဲ့ကိုညာဝင်းအောင်တို့ပြောပြပါမယ်ရှင်။
အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့လက်ရှိစီးရေးလက်ချင်မှုတွေအဆုံးသတ်တာနဲ့ဒုံးကျည်ဆန့်သက်တာတွေရပ်ပါမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကအကြေပြုထားပြီးတာရိုပြစ်ဒုံးကျည်တွေဆန့်သက်မှုအတွက်သူ့အခေါ်အသေးစားတောင်းပန်မှုတစ်ခုလုပ်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ခင်ရဲ့ပုဂ္ဂိုလ်ရေးပေးစာထဲမှာအခုလိုတောင်းပန်ထားတာလို့သမ္မတထရန့်ကပြောဆိုပြီးစီးရေးလက်ချင်မှုတွေအပြီးမှာတွေ့ဆုံဆွေးနွေးရေးပြန်ဆလုပ်တယ်လို့လည်းရေးထားတဲ့အကြောင်းပြောပါတယ်။ပေးစာအရှိကြီးတဲ့မှာအများစုကတော့အထိပ္ပယ်မဲ့ပြီးကုန်ကျစရိတ်ကြီးလာတဲ့စီးရေးလေ့ကျင့်မှုအကြောင်းကိုမချေမနှက်ပြောဆိုထားတာလို့လဲသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားကစီးရေးလေ့ကျင့်မှုကိုတနင်္လာနေ့မှာစတင်ခဲ့တာဖြစ်ပြီးဩဂုတ်လ20ရက်နေ့မှာအဆုံးသတ်ဖို့ရှိပါတယ်။ဆွေးနွေးပွဲကဘယ်နေ့ဘယ်အချိန်လဲဆိုတာကိုတော့သမ္မတထရန့်ကတိတိကျကျမပြောပါဘူး။သိပ်မကြခင်အချိန်အတွင်းကင်းကျုံအုံးနဲ့တွေ့ဆုံနိုင်ဖို့မျှော်လင့်ပြီးနျူကလ িয়ার ကင်းစင်တဲ့မြောက်ကိုရီးယားနိုင်ငံဟာကမ္ဘာမှာအအောင်မြင်ဆုံးနိုင်ငံတွေထဲကတစ်ခုဖြစ်လာစေမယ်လို့လည်းသမ္မတထရန့်ကထပ်လောင်းပြောပါတယ်။တာရိုပြစ်ဒုံးကျည်တွေမို့ဒီဆန်းသတ်မှုတွေကပြဿနာမရှိဘူးလို့လည်းသမ္မတထရန့်ကပြောပါတယ်။ပေရင်တဒုံးကျည်ဆိုင်ရာဆောင်ရွက်ချက်တွေတမျက်ခံထားတဲ့မြောက်ကိုရီးယားရဲ့အခုလိုဒုံးကျည်ဆန်းသတ်မှုကကုလသမဂ္ဂလွန်ခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်ရာရောက်နေတာပါ။
လေဗန်နိုင်ငံအရှေ့ပိုင်းဘန်ဂါဇီမြို့မှာစနေနေ့ကကားဗုံးတစ်လုံးပေါက်ကွဲခဲ့တဲ့အတွက်ကုလသမဂ္ဂဝန်ထမ်းအနည်းဆုံး3ဦးသေဆုံးသွားတယ်လို့ကုလသမဂ္ဂပြောခွင့်ရတဦးကဆိုပါတယ်။အစ်ပွဲတော်ကာလအတွင်းထရီပိုလီမြို့တော်ကတိုက်ပွဲတွေအပြစ်ခတ်ရပ်ဆဲထားဖို့သဘောတူညီမှုရရှိခဲ့ကြချိန်မှာဒီတိုက်ခိုက်မှုဖြစ်ပေါ်လာတာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသူ့ကြေညာချက်ထဲမှာဒီတိုက်ခိုက်မှုကိုရှုတ်ချထားပါတယ်။တည်ဆုံးသူ3ဦးအပြင်ဒဏ်ရာရသူအများအပြားရှိတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။လေပြားအခြေအနေကိုဆွေးနွေးဖို့စနေနေ့ညနေပိုင်းကကုလလူညုံရေးကောင်စီအစည်းအဝေးတစ်ရက်ကျင်းပခဲ့ပြီးကုလသမဂ္ဂဟာလေပြားကနေဆုတ်ခွာဖို့ရည်ရွယ်ချက်မရှိဘူးလို့ညဉ့်ဉန်းရေးဖော်ဆောင်မှုအဖွဲ့လက်ထောက်အတွင်းမှဝင်းတွိုက်ကေတာကဆိုပါတယ်။လေပြားဆိုင်ရာကုလအထူးတန်တမန်ကတော့ဒီဘုံခွဲမှုဟာတရေဘောကြောင့်တဲ့လို့ရလို့ရှုတ်ချပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကြီးညာချက်ထဲမှာမွတ်စလင်ပွဲတော်အားလည်းရဲ့ကာလအတွင်းစာနာမှုအတွက်အပြစ်ခတ်ရစဲထားတာကိုလေးစားရဖို့တက်ဆိုင်သူအားလုံးကိုတိုက်တွန်းထားပါတယ်
။ရုရှားနိုင်ငံမှာကျင်းပဖို့ရှိတဲ့မြို့တော်ကောင်စီရွေးချယ်ပွဲမှာအထိုက်ခံကိုယ်စားလှယ်လောက်အများအပြားကိုထုတ်ပယ်ပစ်တဲ့အပေါ်စနေနေ့ကလူပေါင်းတောင်းနဲ့ချီပြီးမော်စကိုမြို့လယ်မှာဆန္ဒပြကြပါတယ်။စနေနေ့ကမော်စကိုကဆန္ဒပြပွဲဟာဆိုရင်သမ္မတဗလာဒီမီယာပူတင်ပြန်လည်ရွေးကောက်ခံရတဲ့2012ခုနှစ်နောက်ပိုင်းအကြီးမားဆုံးဆန္ဒပြပွဲတွေထဲကတစ်ခုပါ ရဲတပ်ဖွဲ့ကလူ2000ပါတယ်လို့ပြောဆိုထားပေမဲ့ဆန္ဒပြသူအစီအတွက်ကိုဆန့်စစ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်း White Counter ကတော့မော်စကိုဆန္ဒပြပွဲမှာလူပေါင်း 5000 လောက်ပါတယ်လို့ပြောဆိုထားတာကြောင့်ရဲတပ်ဖွဲ့ရဲ့အစီအတွက်ထဲအများကြီးပိုများနေတာပါဆန္ဒပြပွဲကိုစောင့်ကြည့်တဲ့ OVD Info ကတော့မော်စကိုမှာလူအများအပြားဖမ်းဆီးခံရပြီး Saint Petersburg နဲ့ Rostov on Don မှာလည်းအတိုက်အခံတချို့အဖမ်းခံရတယ်လို့ထုတ်ပြန်ထားပါတယ်တက်မြင့်ထားတဲ့မော်စကိုဆန္ဒပြပွဲမှာစခင်မှာပဲအတိုက်ခံကိုယ်စားလှယ်လောင်းလိုင်ဘော့ဆိုဘိုလ်ကလူမှုကွန်ရက်မှာထောက်ခံသူတွေကိုနောက်ဆုံးအခြေအနေတွေရှင်းပြနေခဲ့တဲ့မော်စကိုကသူ့ရဲ့ရုံးခန်းမှာအဖမ်းခံရပါတယ်။အဓိကရုံးနှိမ်နင်းရေးဝတ်စုံဝတ်ထားတဲ့ရဲတွေကရုံးခန်းထဲကိုချိုးဖောက်ဝင်ရောက်လာပြီးသတင်းထောက်တွေကိုလည်းနယံကိုကြော့ပစ်ရက်လက်ခံဖုံးတွေဘေးဖယ်ထားဖို့ခိုင်းနေတာကိုဆိုဘိုရဲ့ Twitter မှာတင်ထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။ဆန္ဒပြပွဲမစခင်လေးမှာပဲသူမကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။နောက်လာတဲ့ကျင်းပမယ်မော်စကိုမြို့တော်ကောင်စီရွေးကောက်ပွဲကိုလွတ်လပ်မျှတစွာကျင်းပဖို့ဆန္ဒပြသူတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်
။ယေမင်နိုင်ငံမှာအီရန်ကြိုးထောက်နှုတ်ခံပေးထားတဲ့ဟူသီသဘုံလှုပ်ရှားမှုကိုစနစ်တကျဖျို့ဖျက်ဖို့ကြိုးပမ်းနေတဲ့ဆော်ဒီဥဆောင်တဲ့မဟာမိတ်တပ်တွေကိုယေမင်ခွဲထွက်ရေးသမားတွေကအတင်းဝင်ရောက်တိုက်ခိုက်ပြီးတောင်ပိုင်းအီဒင်စိတ်ကမ်းမြို့ရဲ့နေရာအများစုကိုသိမ်းပိုက်ထိန်းချုပ်ထားပါတယ်။ယေမင်လုံခြုံရေးတာဝန်ရှိသူတွေကစနေနေ့ကပြောကြားရမှာတော့ခွဲထွက်ရေးသမားတွေဟာသမရအိမ်တော်ကိုလည်းတင်ပိုက်ထားသလိုတောင်ပိုင်းစိတ်ကမ်းမြို့ကစစ်တပ်စခန်းတွေကိုပါတင်ထားတယ်လို့ဆိုပါတယ်ဒီလိုအခြေအနေတွေကလူထောင်ပေါင်းများစွာတည်ဆုံရပြီးဒေသခံတွေကိုစင်ရွေးနှံ့အောင်တွန်းပို့ခဲ့တဲ့လင်းနေတာစစ်ပွဲအဆုံးသတ်နိုင်ရေးကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေကိုပို့ပြီးရှုပ်ထွေးသွားစေပါတယ်ယခင်အစိုးရရုံးဝန်ကြီးနဲ့တောင်ပိုင်းအတွင်ကူးပြောင်းရေးကောင်စီလို့ခေါ်တဲ့အဖွဲ့ခေါင်းဆောင်တွေကြားအစိုးရကိုဖြုတ်ချဖို့ပြောဆိုခဲ့ကြပြီးနောက်ခွဲထွက်ရေးသမားတွေကသမရအိန်တော်ကိုချိုးဖောက်ဝင်ရောက်ဖို့ကြိုးစားရင်းဗိုလ်ထုနေကတိုက်ပွဲဖြစ်ပွားခဲ့တာပ
ါ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 1233ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51kilohertz 5809နဲ့ဖိုင်လမီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တင်းကွင်နေမနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်မွန်ပြည်နယ်ပေါင်မြို့နယ်သဲပြူကုန်းချေးရွာအုပ်စုရဲပြားကုန်းရွာမှာတောက်ကြံနေကရေကြီးမြေပြိုရာကြောင့်တည်ဆုံးသူ42ဦးရဲ့ရုပ်အလောင်းတွေရှာဖွေတွေ့ရှိထားကြောင်းလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကစနေနေ့တုန်းကသတင်းထုတ်ပြန်ထားပါတယ်။ပျောက်ဆုံးသူတွေရှိနေစေဖြစ်ပြီးရှာဖွေကဲဆယ်ရေးအင်အား400ကျော်နဲ့ဆက်ပြီးတော့ရှာဖွေနေကြပါတယ်။ရေပြာကုန်းချွေရမှာတောက်ကြံနေမနဲ့၈နှစ်ခွဲလောက်မှာတောင်ပြိုကျတာဖြစ်ပြီးအိမ်တွေနဲ့ဒေသခံတွေအပေါ်ကိုရှွန့်နေဖုံးအုပ်ကုန်းတာဖြစ်ပါတယ်။ဒဏ်ရာရသူတွေကတော့အနည်းဆုံးမော်လမြိုင်စည်းရုံကိုပို့ဆောင်ကုသပေးနေပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာလည်းမိုးသည်ထန်တာကြောင့်လူဦးရေ6000ခန့်၊ကယ်ဆယ်ရေးစခန်း20ကျော်မှာခိုးလုံနေကြရပြီးကရင်ပြည်နယ်ပဲခူးတိုင်း၊အ ියා ဝတီတိုင်း၊တနင်္သာရီတိုင်းတို့မှာလည်းလူဦးရေ4,000-6,000လောက်ယာယီရေပေးဆောင်စခန်းတွေမှာခိုးလုံနေကြရတယ်လို့လည်းကယ်ဆယ်ရေးနယ်ပြည်နယ်နေရာချထားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ
်။အိန္ဒိယနိုင်ငံကက်ရှမီးယားဒေသမှာတင်းမာမှုတွေဖြစ်ပွားခဲ့ပြီး6ရက်မြောက်နေ့မှာပဲခီးသွာလာခွင့်တာမစ်ချက်ကိုအာနာဘန်ကပထမဆုံးအကြိမ်ဖြစ်ပြန်ရုပ်သိမ်းပေးလိုက်တဲ့အတွက်မွတ်စလင်အပွဲတော်အတွက်လိုအပ်တဲ့စားနပ်ရိက္ခာတွေဝယ်ယူဖို့ကက်ရှမီးယားမြို့တော်စရီနဂါမှာလူတွေနဲ့စီကားနေပါတယ်ဒီလိုသွာလာခွင့်ပြုလိုက်ပေမဲ့အထူးသဖြင့်အိန္ဒိယထိန်းချုပ်ထားတဲ့ဂျမ္မူးနဲ့ကက်ရှမီးယားပြည်နယ်ဒေသကလူအများစုမှာလက်ကင်ဖုန်းတွေလိုင်းဖုန်းနဲ့အင်တာနက်ဆတဲ့ဆက်သွယ်လမ်းကြောင်းတွေကိုထိန်းချုပ်ထားဆဲဖြစ်ပါတယ်အပွဲတော်အစီအစဉ်နဲ့ပတ်သက်လို့ဆွေမျိုးတွေကြားဆက်သွယ်ရမှာလူတွေကြားအခက်ကြုံနေရပါတယ်ကက်ရှမီးယားဒေသရဲ့အထူးအခွင့်အရေးကိုအိန္ဒိယကရုပ်သိမ်းခဲ့ပြီးနောက်လမ်းမပေါ်ဆန္ဒပြသူတွေကိုရဲကမျက်ရည်ယိုပုံးနဲ့ရဘာကြီးစနီတုံးခဲ့တာကြောင့်ရှုပ်ပွားနေတဲ့ဆရီနာဂါမြို့လမ်းမတွေကိုအင်ပန်ရှင်တွေနဲ့မြို့တော်လူသားတွေကတန်ရှင်းလုပ်နေကြရပါတယ်အစိုးရစန့်ကျင်မှုတွေပေါ်ပေါက်ခဲ့တဲ့ကက်ရှမီးယားဒေသမှာဆက်သွယ်ရေးဖြတ်တောက်မှုအပြင်နိုင်ငံရေးလှုပ်ရှားသူ900ကျော်ကိုဖမ်းဆီးထားပြီးလှူရှားမှုတွေမလုံနိုင်အောင်စစ်တပ်ရဲအင်အားအပြည့်နဲ့ပိတ်ဆို့ထားပါတယ်
။အိန္ဒိယနိုင်ငံရဲ့အဓိကအတိုက်ခံကွန်ဂရက်စ်ပါတီကအရင်ပါတီအခြေခံဟောက်ဆိုနီယာဂန်ဒီကိုပ ပါတီရဲ့ယာယီခေါင်းဆောင်အဖြစ်စနေနေ့မှာပြန်လည်ရွေးချယ်လိုက်ပါတယ်။လက်ရှိဝန်ကြီးချုပ်နရိန္ဒရာမိုဒီကိုရှုံးနိမ်ခဲ့ပြီးတဲ့နောက်ပါတီဥက္ကဋ္ဌယာဒုကနှုတ်ထွက်သွားတဲ့တားဖြစ်သူရာဟုဂန္ဒီရဲ့နေရာကိုအစားထိုးဖို့ပါတီကရွေးချယ်နေချိန်မှာအခုလိုယာယီအခြေခံအဖြစ်ဆိုနီယာဂန္ဒီကိုတာဝန်ပေးအပ်ခဲ့တာဖြစ်ပါတယ်။ပါတီဥက္ကဋ္ဌနေရာကိုမရွေးချယ်ရခင်အချိန်အတွင်းယာယီဥက္ကဋ္ဌအဖြစ်အသက်82နှစ်အရွယ်ဆိုနီယာဂန္ဒီကိုကွန်ဂရက်စ်ပါတီအလို့အမှုဆောင်ဖွဲ့ကတညီတညွတ်ထက်ရွေးချယ်လိုက်ကြောင်းစနေနေ့ညပိုင်းကကြေညာချက်မှာဖော်ပြထားပါတယ်။ပါတီဥက္ကဋ္ဌအဖြစ်ရာဟုဂန္ဒီဆက်ပြီးတာဝန်ထမ်းဆောင်ဖို့ပါတီကလိုလားပေမဲ့လည်းသူကငြင်းပယ်ခဲ့တာဖြစ်ပါတယ်
။အမေရိကန်ကပြီးနေတဲ့ကျန်းမာရေးမူရေးဆေးဝါးတိုက်ဖြတ်ရေးငြင်းငြိမ်းထိန်းသိမ်းမှုနဲ့ဖွံ့ဖြိုးဆန်ရနိုင်ငံရေးချားအကူအညီထောက်ပံ့မှုတွေကိုကန့်သက်ထိန်းချုပ်ဖို့ဆိုတဲ့အင်ပီရိုရဲ့ခြေလှမ်းကိုအမေရိကန်အဓိကပါတီနှစ်ခုဖြစ်တဲ့ Republican နဲ့ Democrat ပါတီလွှတ်တော်အမတ်တွေကပူးပေါင်းကန့်ကွက်လိုက်ကြပါတယ်။အောက်လွှတ်တော်နိုင်ငံရေးနဲ့နိုင်ငံတကာဆက်ဆံရေးကော်မတီကနေ OMB လို့ခေါ်တဲ့ Budget နဲ့စီမံခန့်ခွဲမှုယုံတာဝန်ရှိသူတွေကိုတောက်ကြနေကပေးပို့တဲ့စာထဲမှာ Budget ဒေါ်လာ4ဘီလီယံကိုမတုံ့ရသေးဘူးဆိုရင်ထိန်းချုပ်ဖို့အစိုးရကညွှန်ကြားထားတဲ့အပေါ်မှာစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုကြပါတယ်။အကန့်အသတ်ခံရမယ့်အထဲမှာတော့USAID နဲ့နိုင်ငံရေးဌာနကကင်တွင်နေတဲ့အကောင့်10ခုပါဝင်ပါတယ
်တနင်္ဂနွေနေ့မနေ့ကထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိင်္ဂီထိုင်တဲ့ကိုညာဝင်းအောင်လို့ပြောပြပေးသွားကြတာပါရှင်အခုမွန်ပြည်နယ်အတွင်းမိုးကြီးရေရှမ်းမြေပြိုနေတဲ့အခြေအနေတွေကိုနားဆင်ကြရအောင်ပါမွန်ပြည်နယ်ပေါင်မြို့နယ်သဲဖြူခုံကျေးရွာမှာတောက်ကြနေကရေကြီးမြေပြိုတာကြောင့်အနည်းဆုံး42ဦးသေဆုံးခဲ့ပြီးပျောက်ဆုံးသူတွေကိုဆက်ပြီးရှာဖွေနေကြပါတယ်။မိုးသဲထန်တာကြောင့်တောင်ပြိုကျပြီးအိမ်တွေနဲ့ဒေသခံတွေအပေါ်ရှင်တွေဖုံးမိသွားတာပါ။ရှာဖွေကယ်ဆယ်ရေးနောက်ဆုံးအခြေအနေတွေကို Writer သတင်းပေါ်အခြေခံပြီးမတ်သိန်ကြီးထိုက်ကပြောပြပေးမှာပါရှင်
။မွန်ပြည်နယ်ပေါင်မြို့နယ်သဲဖြူခုံကျေးရွာအုပ်စုရေပြာခုံရွာမှာတောက်ကြနေကရေကြီးမြေပြိုတာကြောင့်တေဆုံးသူ42ဦးရဲ့ရုပ်အလောင်းတွေရှာဖွေတွေ့ရှိထားကြောင်းကယ်ဆယ်ရေးနယ်ပြည်လဲနေရာချထားရေးဝန်ကြီးဌာနကစနေနေ့မှာသတင်းထုတ်ပြန်ထားပါတယ်။ပျောက်ဆုံးသူတွေရှိနေစေဖြစ်ပြီးရှာဖွေကယ်ဆယ်ရေးအင်အား400ကျော်နဲ့ဆက်ပြီးရှာဖွေနေကြပါတယ်။မွန်ပြည်နယ်မိသက်ဌာနညွှန်မှုဦးတင်မောင်နေက Riders သတင်း Agency ကိုအခုလိုဖြေကြားထားပါတယ်
။ကျွန်တော်တို့ရောက်ရောက်ချင်းဒီမှာကျွန်တော်တို့၈လောင်းကျွန်တော်တို့ဆက်ကြည့်တော့ရတာပေါ့နော်အကျွန်တော်တို့ရှာတွေ့တဲ့ဓာတ်ပေါ်ကစုစုပေါင်းအလုံး30ရှိပြန်ပြန်ဒီဘက်ကျွန်တော်တို့ဒီဆုံးတဲ့လူတွေပေါ့နော်အခုကျွန်တော်တို့ဒီရဲဘူးလက်ရှိလုပ်နေတဲ့နေရာမှာကျွန်တော်တို့ပေါ်နေတဲ့နေရာမှာလည်းဒီနေ့က1လောင်းဒီနေ့8လောင်း10လောင်းဓာတ်ပေါ်လေးရှင်းဆက်ပြီးရှိပါတယ်ခင်ဗျအဲဒါကျွန်တော်တို့လောက်တာလားခါလေးအခုလည်းဆက်ပြီးတော့ရှိနေတယ်ဟိုဘက်အိမ်မှာရှိနေတယ်အဲဆက်ပြီးတော့ဆက်လုပ်မှာ
ရေပြာကုန်းကြီးရွာမှာတောက်ကြနေမနေ့၈ :00 ခွဲလောက်မှာတောင်ပြိုချခဲ့တာဖြစ်ပြီးအိမ်တွေနဲ့ဒေသခံတွေအပေါ်ကိုရှင်တွေဖုံးအုပ်ကုန်တာဖြစ်ပါတယ်။တားဖြစ်သူနဲ့ဖခင်ဖြစ်သူအပါအဝင်မိသားစုဝင်၉ဦးဆုံးရှုံးလိုက်ရတဲ့အသက်35နှစ်အရွယ်ဒေါ်ညွညွဝင်းကတော့အခုလိုပြောပါတယ်။
လေးနိုင်လောက်တည်းကမိုးကြီးတယ်လေမိုးကြီးတော့ကျမတို့မိတာစုတွေတရားမမအိမ်မအိပ်ပြီးနဲ့ထိုင်နေကြတယ်ထိုင်နေချိန်မှာဟိုအောက်ပိုင်းမှာလေမုတ်တမပဲရင်မြုပ်တယ်ဆိုလို့ကဲဆယ်ရေးလို့ခလေးလေးထားခဲ့တာထားတော့မှလမ်းမဓာတ်တိုင်းပြိုတယ်ဆိုလို့ပြန်ပြေးလာတော့ကိုအိမ်ရှိတော့
အားလုံးမိသားစုမအားလုံးဘယ်နေရာတော့ပါ
ကိုရ
ဘယ်နေရာပြန်ပြေ
းအခု9ရောက်လာ10ရောက်4ရောက်ပဲတွေ့တယ်
တရားရသူတွေကိုတော့အနည်းဆုံးမော်လမြိုင်ဆေးရုံကိုပို့ဆောင်ကူတာပေးနေပါတယ်။မြေပြိုမှုကနေအသက်မသေးလွတ်မြောက်ခဲ့သူကိုချမ်းအေးကလည်းအခုလိုပြောပါတယ်
။ခွန်နိုင်9မိနစ်မှာအပေါ်ကနေအော်ဘောနဲ့အတန်နဲ့ချက်ပေးတာနဲ့ကျွန်တော်အမျိုးသမီးအိမ်စီကိုကျွန်တော်တက်ရုံဝေးချက်တလားမဲ့လာနေတဲ့ချိန်မှာအော်အတန်လက်ပြောက်သွားတော့ကျွန်တော်တို့လည်းသုံးပြီးပါသွားအောင်။ဒီတမကျွန်တော်တော့ကျွန်တော်အမျိုးသမီးကိုကျွန်တော်အိမ်ပေးပါသေးသေးတော့အတန်နဲ့တင်ရထားပါတော့နဲ့ကျွန်တော်လက်လျှောက်ရှာတာလူလူပေါ့ရှာတာကျွန်တော်နေရာပဲတွေ့ဘူးကျွန်တော်အင်္ဂလိပ်16ရောက်16ရောက်နေရာပဲတွေ့ဘူးညာလည်း14ရောက်မတွေ့ဘူးအခုဒီမှာအင်ကြီးပါသွားတာအင်ကြီး20ကျော်ပါသွားတယ
်
လူကြီးအင်ကြီးတိမ်တိမ်မှာမပါဘူးဆိုရင်56ရောက်အငယ်ကရှိတယ်56ရောက်ငယ်ကရှိတယ်မိုးလင်းဆိုကြီးကြောင်းလဲချင်းပိတ်တယ
်
ကြောင်းလဲပိတ်တယ်အကုန်ပိတ်တယ်ဆိုတော့ကလားကြောင်းလဲပိတ်ပုံမှာကြောင်းလဲပိတ်တယ်ဆိုတော့အားလုံးပါပါပေါ့ဘုံကြီးကျောင်းကလည်းလူကြီးမနေဘူးဟိုအောက်ကနေကြီးကြီးတော့ဘုံကြီးကျောင်းကလည်းပြောင်းနေတယ်လူကတော့မွန်နေပုံမှန်အများကြီးပေါ့ ရောင်း56လောက်ရှိတယ်ရှိတယ်ဒီတည်းရတော့ရတာမရတော့မရဘူ
းမိုးသေးထဏာကြောင့်နိုင်ငံတောင်ပိုင်းဒေသတွေရေကြီးပြီးအ ਨੇ ဆုံးလူပေါင်း 12,000 ကျော်ဘေးလွတ်ရာရွှေ့ပြောင်းထားရတယ်လို့ကုလသမဂ္ဂဘက်ကပြောပါတယ်မွန်ပြည်နယ်မော်လမြိုင်မြို့မှာမိုးသေးထဏာမှုကြောင့်လူရေ 6,000 ခန့်ကယ်ဆယ်ရေးစခန်း20ကျော်မှာခိုးလုံနေကြရပြီးကရင်ပြည်နယ်ပဲခူးတိုင်းအ ia ဝရီတိုင်းတနင်္သာရီတိုင်းတို့မှာလည်းစုစုပေါင်းလူဦးရေ 4,600 ကျော်ကိုယာယီရေဘေးရှောင်စခန်းတွေမှာခိုးလုံနေကြရတယ်လို့ကယ်ဆယ်ရေးနယ်ပြည်လည်နေရာချက်ထားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
မတင်ကြီးထိုက်ပြောပြပေးသွားတာပါရှင်။အခုတော့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေအတွက်ကုလသမဂ္ဂနဲ့အိရှင်နိုင်ငံတို့ပေါင်းပြီးဇီဝအမှတ်အသားနဲ့တည်တည်အထောက်အထားတွေထုတ်ပေးနေတာလူဦးရေတဝက်ကျော်သွားပြီဆိုတဲ့အကြောင်းပြောပြချင်ပါတယ်။ဘင်္ဂလားဒေ့ရှ်မှာနေနေကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ဟာသူတို့အတွက်ပေးတဲ့အကူအညီတွေအခက်အခဲမရှိဘဲရနိုင်တဲ့တည်တည်ခံအထောက်အထားတွေကိုလှုပ်ထားပေးပြီးဖြစ်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်ဒီအကြောင်း UNHCR ဌာနချုပ်ရှိရာဂျနီဗာကနေ research line ပို့ထားတဲ့သတင်းကိုဆက်ပြီးပြောပြပါမယ်ရှင်ခမန်းချေရိုဟင်ဂျာ9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်ကကောက်ဆက်စ်ဘဇာဒုက္ခသည်စခန်းတွေမှာညစ်ညစ်ပတ်ပတ်နဲ့ပြုတ်သိပ်ကျဉ်ပြပြီးတော့နေနေကြရပါတယ်အများစုကလွန်ခဲ့တဲ့2နှစ်ကမြမအပြည့်တွင်းကအကြမ်းဖက်မှုနဲ့ဖိစီးနှိပ်စက်မှုတွေကြောင့်ထွက်ပြေးလာကြသူတွေဖြစ်ပါတယ်ကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ရဲ့ပူးတွဲအစီအစဉ်တစ်ရက်အဖြစ်ပထမဆုံးအကြိမ်ဒုက္ခသည်9သိန်းကျော်ကိုဘယ်သူဘယ်ဝါဖြစ်ကြောင်းသက်သေခံတွေလုပ်ပေးတာဖြစ်ပါတယ်။အချက်လက်တွေကိုအတုလုံမရတဲ့ biometric လို့ခေါ်တဲ့ဇီဝသက်သေခံအထောက်အထားတွေကိုလူဦးရေစစ်တာနဲ့သူတို့ရဲ့လိုအပ်ချက်တွေကိုပေးရမှာပိုးပြီးထိရောက်အောင်ဆောင်ရွက်ပေးနိုင်ဖို့နိုင်ငံအာဏာပိုင်အဖွဲ့နဲ့လူသားချင်းစာနာမှုဆိုင်ရာမိတ်ဆွေတွေကပူးပေါင်းပြီးတော့ထုတ်ပေးမှာဖြစ်ပါတယ်။UNHCR ပြောခွင့်ရအင်ဒရီမဟာဂျိတ်ကဒီသက်သေခံအထောက်အထားတွေဟာသူတို့ရဲ့အသေးစိတ်လိုအပ်ချက်တွေကိုသိရှိနိုင်ဖို့အကူအညီပေးနေတဲ့အဖွဲ့တွေအတွက်ပိုးပြီးထိရောက်အောင်ပံ့ပိုးပေးနိုင်မှာဖြစ်တဲ့အကြောင်းသူကအခုလိုပြောပါတယ
် The point of the verification exercise of conducting a biometrics data registration is first and foremost to protect
အခုလို biometrics နည်းနဲ့မှတ်ပုံတင်ပေးတဲ့အဓိကရည်ရွယ်ချက်ကရိုဟင်ဂျာတွေနေရပ်ပြန်ခွင့်ကိုအကာအကွယ်ပေးဖို့ကအဓိကအကြဆုံးဖြစ်ပါတယ်။ဒါဟာပိုပြီးကောင်းတဲ့အစီအစဉ်တွေအတွက်နောက်ပြီးအကူအညီပေးရေးမှာဥပမာပြောရရင်အမျိုးသမီးတွေကလေးတငယ်တွေဘာလို့အမလဲဆိုတဲ့အသေးစိတ်ကြတဲ့ထောက်ပံ့ကူညီမှုတွေအတွက်ပိုပြီးကောင်းမွန်အောင်ဆောင်ရွက်ပေးနိုင်ဖို့ကိုရည်ရွယ်ပါတယ်
။ဒီသက်သေခံအထောက်အထားအသစ်တွေမှာသူတို့ရဲ့မူရင်းနိုင်ငံကိုမြန်မာလို့ဖော်ပြထားကြောင်းလည်းမဟာဂျစ်ကပြောပါတယ်။တကယ်လို့သူတို့ရဲ့နေရရင်မြန်မာနိုင်ငံကိုပြန်မဲလို့ဆုံးဖြတ်ကြရင်သူတို့ကိုနေရာချထားပေးဖို့နဲ့သူတို့ရဲ့အသက်အန္တရာယ်ဘေးကင်းလုံခြုံရေးအတွက်ဒီသက်သေခံအထောက်အထားဟာအရေးကြီးတဲ့အကြောင်းမဟာဂျစ်ကပြောပါတယ်။လက်ရှိအချိန်မှာတော့မြန်မာနိုင်ငံထဲကအခြေအနေဟာဒုက္ခသည်တွေနေရပြန်ဖို့ဘေးကင်းလုံခြုံတဲ့အနေအထားမျိုးရှိတယ်လို့သူတို့မယုံကြည်တဲ့အကြောင်း UNHCR နဲ့တခြားလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေကပြောကြပါတယ်။ဒီမှတ်ပုံတင်လုပ်ငန်းကို2018ခုနှစ်ဇွန်လကလေးကစတင်လာခဲ့တာပါအခုဆိုရင်ပြည်မြအားဖြင့်တနည်းကိုဒုက္ခသည်9000ကိုမှတ်ပုံတင်အထောက်အထားတွေထုတ်ပေးနေတာဖြစ်ပါတယ်ကောက်ဆက်စ်ဘဇားမှာတည်တည်ခံအထောက်အထားမရသေးတဲ့လူ၄သိန်းဝန်းကျင်လောက်ကိုတော့ဒီနှစ်ကုန်ပိုင်းမှာအပြီးလုပ်ပေးဖို့ရည်ရွယ်ထားကြောင်း UNHCR ကပြောပါတယ်ရှင်
ဒီရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုမြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်အစိုးရပုဂ္ဂလိကဖက်ဆက်စနစ်ကျင့်သုံးပြီးလျှက်စစ်မီသုံးနိုင်သူတွေများပြားလာအောင် NLD အစိုးရကကြိုးပမ်းနေပုံကိုဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့တူတင်ပြထားပါတယ်ရှင်
ဒီနေ့မကုံမီတပြည်လုံးမှာလုံအပ်နေတဲ့လျှက်စစ်တအားရဲ့90ရာခိုင်နှုန်းကိုထုတ်လုံနိုင်အောင်ကြိုးပမ်းနေတယ်လို့မကြမီကဒေါ်ဆတ်စုကြည်ပြောသွားပါတယ်။မန္တလေးတိုင်းကြောက်စင်မြို့နယ်ဘီလင်းကြီးရွာမှာဓာတ်ငွေသုံးတအားပေးဆက်ယုံဖွင့်ပွဲမှာပြောသွားတာပါ။အစိုးရရဲ့စွမ်းအင်စီမံချက်တွေမှာသဘာဝဓာတ်ငွေသုံးလျှက်စစ်ဆက်ယုံကအများစုဖြစ်ပါတယ်။ရေအားလျှက်စစ်ကို6ဖွဲ့ရာသီမှာအာမခိုးနိုင်ပါဘူး။ဒီနေ့ထဲမှာရေအားလျှက်စစ်ဆက်ယုံ6ခုဟာထုတ်လုပ်နိုင်တဲ့အခြေအနေမရှိကြောင်းလျှက်စစ်နဲ့စွမ်းအင်ဒုဝန်ကြီးကလွှတ်တော်မှာမိသားကပြောသွားပါတယ်။ဇွန်လမှာကျင်းပတဲ့မကွေးတိုင်းကမင်းဘူးနေအောင်ကြီးသုံးလျှက်စစ်တအားပေးဆက်ယုံပထမအဆင့်ဖွင့်ပွဲမှာတော့လာမယ့်2021မှာ တပ်ပြီမှာလိုအပ်တဲ့ဓာတ်အားရဲ့55ရာခိုင်နှုန်းထုတ်လုပ်နိုင်မိမယ်လို့ပြောနေကြောင်းဒေါ်စုကပြောပါတယ်မင်းဘူးစက်ရုံပထမအဆင့်ဟာမီဂါဝတ်40ပဲရှိပါတယ်နောက်ထပ်အဆင့်30တိုးချဲ့တဲ့အခါမှာမီဂါဝတ်180အထိထုတ်လုပ်နိုင်မှာမို့မိလားစု2သိန်းကျော်လျှက်စင်မီသုံးနိုင်ပါလိမ့်မယ်မင်းဘူးဆိုလာစက်ရုံကိုအစိုးရနဲ့ Green Earth Power မြန်မာကုမ္ပဏီတို့ကပူးတွဲတည်ဆောက်နေတာဖြစ်ပါတယ်
လက်ရှိအစိုးရလက်ထက်မှာအစိုးရပုဂ္ဂလိကဖက်ဆက်စနစ်သို့မဟုတ် public private partnership ပြီးသုံးလုံးစနစ်ကိုသုံးပြီးလိုအပ်နေတဲ့အခြေခံအဆောက်အုံတွေကိုတည်ဆောက်ဖို့အာရုံစိုက်လာကြပါတယ်။ဒါနဲ့ပတ်သက်ပြီးစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနက website တစ်ခုတောင်းတည်ထန့်ဖွင့်ထားပါတယ်။ ESCAP ကုလသမဂ္ဂစီးပွားရေးလူမှုရေးကော်မရှင်ကလည်းပြီးသုံးလုံးစနစ်အကြောင်းရှင်းလင်းထားတဲ့စာရွက်စာရန်ထုတ်ပြန်ထားပါတယ်။ပြီးသုံးလုံးစနစ်ကိုတည်တာမြင်တာပွင်လင်းစွာကျင့်သုံးဖို့ကမ္ဘာပံအုပ်စုနဲ့အာရှဖွံ့ဖြိုးရေးဘဏ်တို့ကလည်းထောက်ခံအားပေးကြပါတယ်။အရင်စီအစိုးရလက်ထက်ကတော့ဤဆက်ရခရိုနီကိုလုတ်ပိုင်ခွင့်ပေးတဲ့ဤ BOT စနစ်ကျင့်သုံးခဲ့ပါတယ်။ဒီနေရာမှာကိုကန့်သာဘိန်းမောင်ခိုလော်စစ်ဟန်တီထောင်တဲ့ Asia World နဲ့ထူးကုမ္ပဏီဟာထင်ရှားပါတယ
်။မြန်မာယူနန်ကားလမ်းနဲ့ပသိန်းငွေဆောင်ကားလမ်းကိုအေရှားဝေါ်ကစောက်လို့ပြီးလမ်းကုန်ကောက်ယူပါတယ်အလုံးစိတ်ကန်းကိုချုပ်ကန့်ခွင့်ရတဲ့ကုမ္ပဏီဖြစ်ပြီးအခြားစီးပွားရေးလုပ်ငန်းအများအပြားလည်းလုပ်ကိုင်နေပါတယ်နေပြည်တော်တိဆောက်ရမှာလည်းအဓိကပါဝင်တဲ့အခွင့်အူးကံကုမ္ပဏီကြီးတစ်ခုဖြစ်ပါတယ်စီအစိုးရကိမှာအချက်အချာကျတဲ့လမ်းတွေကို BOT စနစ်နဲ့ပုဂ္ဂလိကကုမ္ပဏီတွေတိဆောက်ပါတယ်အစဉ်အတိုင်းရှိတဲ့လမ်းကိုတိဆောက်ပြီးတင့်တော်တဲ့လမ်းကုန်ကောက်ယူဖို့အစိုးရနဲ့သဘောတူကြပါတယ်ဒါပေမဲ့အစိုးရနဲ့လှုပ်ထားတဲ့စာချုပ်နဲ့အညီဆောင်ရွက်တဲ့ကုမ္ပဏီကအနည်းအကျဉ်းသာရှိပြီးငွေရဖို့သာအဓိကထားကြတယ်လို့ကွန်ပွန်းဘဲဆာနာနဲ့အမှဦးကျော်ဆွေဝင်ပြောတာကို2018ဇူလိုင်31ရက်နေ့ထုတ်မြမအလင်းမှာပေါ်ပြပါလေ
။လမ်းပေါ်မှာနေ့စဉ်သွားလာတဲ့မော်တော်ကားအကြီးအတွက်ကိုလိုက်ပြီးကားလမ်းကိုဆောက်ရပါတယ်။ဒီနေ့ကားအစီး2000ကျော်သွားတဲ့လမ်းဟာ48ပေကျဲရမှာဖြစ်ပေမဲ့ကားသွားတာများလာရင်လမ်းကိုပြင်ဆင်တိုးချဲ့ဖို့လိုအပ်ပါတယ်။ရန်ကုန်ပသိမ်လမ်းမှာနေ့စဉ်ကား6000ကျော်သွားလာပေမဲ့လမ်းဟောင်းကိုသာသုံးပြီးလမ်းကုန်ကောက်နေတာကိုထောက်ပြသွားပါတယ်။လက်ရှိအစိုးရလက်ထက်မှာတော့တပြည်လုံးလျှက်စစ်မီရနိုင်ဖို့အစိုးရပုဂ္ဂလိကဖက်ဆက်စနစ်ကိုသုံးဖို့ပြောဆိုလာကြပါတယ်။ဘို့အစိုးရကချမှတ်တဲ့စီမံကိန်းအစားတိုင်းနယ်ပြည်နယ်အစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေဖက်ဆက်လုပ်ကံပြီးစွန့်အင်ထုတ်လုပ်ဖို့ဖြစ်ပါတယ်။တဘာဝတန်ငွေ3ဓာအပေးဆက်အပြင်ဆိုလာစွမ်းအင်နဲ့လေစွမ်းအင်စနစ်ကိုအစိုးရပုဂ္ဂလိကဖက်ဆက်ထုတ်လုပ်ဖို့ရှိပါတယ
်မြန်မာရဲ့လျှက်စစ်စွမ်းအင်မှာတဘာဝတန်ငွေ28ရာခိုင်နှုန်းရေအားလျှက်စစ်66ရာခိုင်နှုန်းကြောက်မီးသွေး3ရာခိုင်နှုန်းဒီဇယ်က2ရာခိုင်နှုန်းနဲ့အခြားစွမ်းအင်က1ရာခိုင်နှုန်းပါဝင်ပါတယ်လေအားလျှက်စစ်ထုတ်လုပ်မဲ့အလားအလာကိုဂျပန်ကအရင်ဆုံး1998မှာကမှမာလေရခိုင်ပြည်နယ်ချင်းပြည်နယ်ရန်ကုန်တိုင်းကရင်ပြည်နယ်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းကိုလေအားရစစ်ထုတ်ယူဖို့အကောင်းဆုံးဒေသအဖြစ်သတ်မှတ်ပြီးဖူဂျီကုမ္ပဏီက40ကီလိုဝပ်ရှိတဲ့လေအားရစစ်သုံးဆက်ကို2003မှာ6လမှာတည်ဆောက်ပါတယ်အခုတော့ Three Gorges တရုတ်ကုမ္ပဏီက30မီဂါဝပ်ရှိလေအားရစစ်ကို6လမှာတည်ဆောက်ဖို့သဘောတူထားပါတယ်လေအားရစစ်ဓာအပိစက်ရုံတည်ဆောက်နိုင်မဲ့နေရာ18ခုကိုလည်းတရုတ်နဲ့ထိုင်းကုမ္ပဏီတွေကရွေးချယ်ထားပါတယ်။မြန်မာကုမ္ပဏီဇေယျနဲ့ဒိန်းမတ်ကုမ္ပဏီတခုကလည်း30မီဂါဝပ်ရှိမဲ့လေအားသုံးလျှက်စစ်ဓာအပိစက်တခုမွန်ပြည်နယ်မှာတည်ဆောက်ဖို့သဘောတူထားပါတယ်။ဆိုလာနေကြောင်ကြီးဓာအားသုံးမီဂါဝပ်150လျှက်စစ်ဓာအစက်ရုံကိုမြင်းကြံနဲ့ဝင်းတွင်းမှာတည်ဆောက်ဖို့လည်းအစီအစဉ်စီကြောင်းသိရပါတယ်ခင်ဗျာ
။ဟုတ်ကဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Area တို့အင်္ဂလိပ်သင်ခန်းစာကိုလည်းနားဆင်လေ့လာကြရအောင်ပါရှင်။
ဒီတွင်ပါ English Breakfast ဆိုင်ကန်တာမှာမီးလို့ဒီပေးရတဲ့ fire ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
to come under fire
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက to COME come to come nga phipo shi da UNDER under ga auk go yauk da FIRE fire ga di niya ma tanat ne pikkhat mu so ro sazu hun ye dai yai di be ga ro tanat pikkhat mu go khan ni ya da bo idiom so ye twai di be ga ro lu du ni ne wine pi yan twi pit tin wi phan shauk cha khan ya da phit par de chuma ro myama ban saka ma ro a thong khan ya de a su khan ya de a hauk khan ya de a pyo khan ya de အပြစ်တင်ခံရတဲ့စသဖြင့်တူတယ်လို့ဆိုရမှာပါဒီတော့နဲ့ပတ်သက်တဲ့ George Rupi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The Prime Minister came under fire when he announced a postponement in the elections
ဒီကဘွေချင်းပါတဲ့ရက်ကိုဆွေးဆိုင်မယ်လို့ကြေညာလိုက်တော့ဝင်းကြီးချုပ်အနေနဲ့ဝိုင်းပြစ်တင်ဝေဖန်ခြင်းခံခဲ့ရတယ်လို့ထိပေရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The Prime Minister came under fire when he announced a postponement in the elections.
Ku sele timbya pi ma ga ro.
The fat is in the fire.
Phit par de sa lung paung ga chi chi the FAT fat the fat ga di niya ma a si go yi nyun na phit par de. IS is ga shi ni da IN in ga the ma TH the FIRE the fire ga mi so ro sa ku phun ye dai yai de be ga ro.စီဟာမိတဲ့ကိုကြာသွားတာဖြစ်ပါတယ်ဟင်းချေရမှာဟင်းအိုးတဲ့ကအစီပတ်မိတဲ့ကြာသွားပြီဆိုရင်အေးပျော်သွားမှာဖြစ်ပြီးစီဟာမိထတောက်လို့အန်ဒီရရှိတယ်ဆိုတာလူတိုင်းသိပါဒါကြောင့်ဒီသုံးရဲ့ idiom အသေးပဲကတော့ဖြစ်ပေါ်လာတဲ့အခြေအနေတစ်ခုခုကြောင့်အန်ဒီရဖြစ်တော်မင်းဒုက္ခကြီးလှလှတွေ့တော်မင်းကျမတို့မြန်မာဘန်စကားမှာဆိုရင်တော့ကိုကြိုးနေတော့မယ်လို့ပြောတာနဲ့တူတယ်လို့ဆိုရမှာပါဒီသုံးနှစ်ပတ်သက်လို့ George Rupi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The fat is in the fire. John's son has dropped out of college and got married.
ဒုက္ခကြီးတော့လှလှတွေ့တော့မင်း John ရဲ့သားက college ကျောင်းဆက်မတက်တော့ဘဲမိမယူလိုက်တယ်လေလို့ထိပေရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The fat is in the fire. John's son has dropped out of college and got married.
ခုနောက်ဆုံးတင်ပြပေးမှာကတော့
hold one's fire
ဖြစ်ပါတယ်စာလုံးပေါင်းက HOLD hold ကဒီနေရာမှာဆိုင်းထားပါရထားပါလို့အဓိပ္ပာယ်ရပြီး ONE apostrophe S one's ကဒီဥတယောက်ရဲ့ FIRE fire ကတနက်နေ့ပြစ်ခတ်မှုဆိုတော့စကုဟုန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တနက်ပြစ်ခတ်မှုကိုရပ်ပါဆိုင်းထားပါပေါ့ idiom ဆိုရဲတော့အဓိပ္ပာယ်ကလည်းတိတ်မကွာလှပါဘူးဝိုင်းပြီးတက်ခိုက်ဝေဖန်ပြောဆိုနေတာတွေစုဆဲရန်တွေ့နေတာတွေကိုခိတ္တရက်ဖို့ပြောတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Rupi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary was told by her mother to hold her fire and listen to her brother's explanation first
Mary နေနဲ့ရန်တွေ့ဖို့စိတ်မစောပဲသူ့မောင်ပြောချင်တာကိုပထမနားထောင်ဖို့သူ့အမေကပြောလိုက်တယ်လေလို့ထိပေရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
Mary was told by her mother to hold her fire and listen to her brother's explanation first.
ဒီတဲ့ဘာ fire ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to come under fire, the fat is in the fire, hold one's fire.
တို့ဖြစ်ကြပါလေ။နောက်တစ်ပတ်ကုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒေါ်လာလာတန်းစီစဉ်ထုတ်လွှင့်သမျှ EDN အသုံးအင်္ဂလိပ်သင်ခန်းစာတွေကိုကျမတို့ရဲ့ website လိပ်စာ burmese.voanews.com ရဲ့အင်္ဂလိပ်စာလေ့လာမယ်ဆိုတဲ့ခေါင်းစဉ်အောက်ကနေပြန်ပြီးတော့နားဆင်လေ့လာနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA American တန်ကတနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ2440 51လိုင်းလမီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်။အခုဒုတိယပိုင်းမှာတော့စနေနေ့ညတို့ကဆွေးနွေးထားကြတဲ့တိုက်ရိုက်တွေလိုင်းဆွေးနွေးကအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။စီစဉ်ထုတ်လုပ်သူကကိုကျော်ကျော်သိန်းဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေဒီပြီးခဲ့တဲ့သတင်းပတ်အတွင်းမှာကျွန်တော်တို့ကုလသမဂ္ဂအချက်လက်ရှာဖွေရေးဖွဲ့ရဲ့အစီအစဉ်ကစားထွက်လာပြီးတဲ့နောက်ဒီတက်မတော်ကလုတ်ကင်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်မှာအယုံဆိုင်ပြောဆိုတာတွေပြန်ပြီးတော့ရှိလာပါတယ်ကျွန်တော်ဒီကနေ့ည VO ရဲ့တရက်လီလိုင်းအစီအစဉ်မှာဒီလိုမျိုးတက်မတော်ကစီးပွားရေးလုပ်ငန်းအမျိုးမျိုးတည်ထောင်လုတ်ကင်နေတဲ့အပေါ်သတို့ရှင်တွေရဲ့အမြင်ဒီလိုမျိုးစီးပွားရေးလုပ်နေတဲ့အပေါ်မှာမေခွန်းတွေကိုတက်မတော်ဘက်ကပြန်ပြီးတော့ခြေပါပြောဆိုချက်အပေါ်သဘောထားစာရတွေကိုဆွေးနွေးကြဖို့ရှိပါတယ်ပေးနိုင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားသူတွေကတော့တင်နဂဗျူဟာလီလာရေးအဖွဲ့ကိုတီထောင်သူနဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးနဲ့နိုင်ငံရေးလီလာတုံးသက်သူဦးတက်မောင်တန်းတို့ပါမင်္ဂလာပါခင်ဗျာပါဝင်ဆွေးနွေးပြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်အရင်ဆုံးဒေါက်တာနိုင်ဆွေဦးရဲ့သဘောထားကိုမေးချင်ပါတယ်ဒီတိုင်းပြည်ကာကွယ်ဖို့အတွက်အဓိကတာဝန်ရှိတဲ့တပ်မတော်အနေနဲ့ဘာကြောင့်မို့လို့ဒီလိုမျိုးကိုပိုင်စီးပွားရေးလုပ်ငန်းတွေကိုလှုပ်ဆောင်ဖို့တင့်နေလို့မြင်လို့ရပါတယ်လဲခင်ဗျာ
အဲ့ဒီမှာမြန်မာကတော့ကျွန်တော်တို့ဒီဒီမိုကရေစီနိုင်ငံတွေမှာကတော့ဒါကဟိုတက်မတော်တွေအနေနဲ့ပေါ့လေကျွန်တော်စီးပွားရေးလုပ်ဆောင်နေရှိပြီးတန်းဒီရကလိုအပ်တဲ့ budget ကိုပြည်ပြောဝါထောက်ခံလို့ရှိရဆိုတာတော့ဒါကဟိုပုံပေါ်တရားရနှံ့ကြပါလို့ခင်ဗျာဒါပေမဲ့လည်းအခုကစစ်စစ်ကိုမြန်မာပိုင်းမှာတက်မတော်ကဒီနိုင်ငံတော်ဝင်ရဲ့အချိန်မှာကတော့အဲ့ဒီအချိန်ကဒီတက်မတော်ခေါင်းဆောင်တွေနေနဲ့ဒီလိုပုံစံစဉ်းစားကြရလို့လည်းအဆုံးသက်ပါဘူးကျတော့ကျွန်တော်မြန်မာကတော့ဒီတိုင်းပြည်ကြီးဝေးဒါကဟိုအခြေအနေပေါ့နော်အခြေအနေကတော့ဒါတကူဝေးအခြေအနေရောပြည်ဝေးကြီးအခြေအနေမှာပြည်နယ်ပြောင်းလဲလို့တဲ့အခြေအနေမှာဒါတစ်ခါတလဲငါနေပြောင်းမှာဘာလို့လဲဆိုတော့လူကတည်းနောက်တစ်ချက်ကတော့ဒီမှာဟိုတာဝန်ထမ်းဆောင်ကြီးရဲ့စစ်ကြီးနဲ့ဒါမိသားစုကြီးရဲ့တက်တော်ချုံကြီးရဲ့အတွက်ဒါကဟိုထောက်ပံ့ပေးဖို့လူကတည်းအဲဒီတော့နိုင်ငံတော်ကပြီးတဲ့တော်ကြီးတစ်ချက်ကဘယ်လိုမျိုးရှိတဲ့အချိန်မှာအကိုပိုင်းဒီလိုလိုမျိုးမျိုးတော့ခုတော်မှုအကျဉ်းချုပ်ကျန်ရဲသေးတယ်လို့ယူဆပါတယ်။နောက်တစ်ခုကတော့တတိယအမြင်နဲ့ဒီအိန္ဒိယနိုင်ငံရဲ့တက်မတော်ဥပမာမျိုးမတူနိုင်တဲ့အတူတူတွေရောတက်မတော်ဥပမာတွေမျိုးအားလုံးစနေတာထားခဲ့တယ်လို့အဲ့ဒီအချိန်ကဒီစားခဲ့ပုံရပါတယ်။အဲ့ဒီအတွက်ကဟိုတက်မတော်ပိုင်းစီဝါရေးလုပ်ငန်းတွေကိုခုတော်ကျဲပုံရပါတယ်။ဒီလိုပဲတုံ့ပြန်ပြပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့ဥတ္တမောင်တန်အနေနဲ့ရောအခုဒေါက်တာနိုင်ဆွေဦးပြောသွားတဲ့တက်မတော်ကစီဝါရေးလုပ်ငန်းလုံဆောင်သင်းတယ်ဆိုတော့ဒီအကြောင်းပေါ့လေအခြေခံအကြောင်းချက်ဒါနဲ့ပတ်သက်ပြီးဥတ္တမတန်သဘောတူပါလားဥတ္တမတန်ကိုတိုင်ကရောဘယ်လိုမြင်ပါသလဲခင်ဗျဟ
ိုတက်တော်ကတော့ရှိနေတဲ့အချိန်တော့တက်တော်ကအရာရာလောက်အမြင်ရှိတဲ့အမြင်ရှိတာပေါ့နော်အဲကတော့ရှိပါရေးကလည်းအဲ့ဒီအချိန်မှာအပါဝင်ပေါ့နော်အဲ့တော့ဒီဘုရားအဖြစ်တက်တော်အထုတဲ့နိုင်ငံဒီမှာတက်တော်ကသူ့ရဲ့ခန်းကဏ္ဍကိုကျွန်တော်တို့ဒီစီးပွားရေးတွေနဲ့ address ပြီးတော့လည်းဟောကြားတာတွေ့ရတယ်။နောက်ပြီးတော့ရှင်းလင်းပြောင်းလဲမှုတွေတက်တဲ့မှာအဲကျွန်တော်မှတ်မိလောက်ဆိုရင်ဘယ်တော့အချက်လက်မှန်းတွေလဲနောက်ထောင်းတဲ့သူတွေကပြင်ပေးကြပါပေါ့နော်။အဲကျွန်တော်မှာ time solution လဲ TG solution လာဒီကြောင်းလိုက်ရတတ်တော့အရှေ့အတော်နည်းနည်းပိုင်းနေဟာပေါ့နော်။အဲကျွန်တော်တို့ Indonesia မှာဆိုရင်ရှင်းလဲအဲ့လိုပဲကွန်ပျူတာနဲ့များကြီးကိုတက်မတော်ပိုင်ရတာလည်းရှိရတယ်။အဲတော့ဒါရီယာသူ့ရဲ့အခွင့်ဒုက္ခကိစ္စတစ်ခုလို့တက်မတော်ကပြောတယ်။ကျွန်တော်ချင်းအဲ့ဒီတက်မတော်ကြီးကဘယ်ဟာလဲဆိုတော့အနာမရှိတော့တဲ့အချိန်မှာလည်းအဲ့ဒီလိုပဲဆက်လက်နေကြတယ်ပေါ့နော်။ဒါမြန်မာနိုင်ငံလည်းဒီထက်ကတစ်ခုလိုပဲအဲ့ဒီလိုပြောရမှာဖြစ်တယ
်။ဟုတ်ကဲ့ပါဒေါက်တာနိုင်ဆွေဦးကျွန်တော်ဒီမှာဒေါက်တာနိုင်ဆွေဦးရဲ့မိကုံးလေးတချို့ကျွန်တော်သိကျင်တာလေးတွေပေါ့လေပြည်သက်လည်းသိကျင်မယ်ထင်ပါတယ်ကျွန်တော်တို့ ဒီအပြင်မှာပြောဆိုနေကြတာတခါကျွန်တော်တို့ဒီစီစဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ view Facebook ကနေကြောင်းကြာပြီးတဲ့နောက်ပိုင်းမှာမှတ်ချက်ပေးပြောဆိုလာကြတယ်ပေါ့ကနေပြီးတော့ကျွန်တော်တချို့အချက်လက်လေးတွေမေးချင်တာရှိပါတယ်ပထမတစ်ခုကဒီကျွန်တော်တို့ဥပိုင်လို့အလွယ်တကူခေါ်ကြတဲ့မြန်မာစီးပွားရေးဥပိုင် Limited ပေါ့နော်နောက်တစ်ခုက MEC မြန်မာစီးပွားရေး Corporation ဆိုတော့ဒီလုပ်ငန်းကြီးနှစ်ခုအတွဲဒီကုမ္ပဏီကြီးနှစ်ခုအတွဲတက်မတော်သားတွေကလစာတွေကနေပြီးတော့လစဉ်ဟလာမထဲမနေရထဲဝင်ရတယ်ဆိုတော့အဲ့ဒါဟုတ်ပါသလားခင်ဗျဟ
ိုကျွန်တော်ဒီလောက်ကတော့ဒါဟိုဥပပိုင်းအဓိကတော့ကျွန်တော်ဥပ္ပိယာတော့ဒီမြန်မာပြည်ဝဥပ္ပိုင်းနေတဲ့ပေါ်လေအများကြီးတွေ့ရတာဥပ္ပိုင်းပါတော့ဒါအဆုံးရှည်ရာကိုအမျိုးမျိုးအဆုံးရှည်ရာအတန်းစားရောအမျိုးမျိုးရှိတယ်ခွဲခြားထားတာရှိပါတယ်ပေါ့လေအဲဒီတော့ပြန်လိုက်ဒါကဟိုထားရတဲ့အဆုံးရှည်ရာတွေရှိတယ်တူးချင်းဒါထားရတဲ့အဆုံးရှည်ရာတွေလည်းရှိတယ်ပေါ့လေဆိုတော့ဟိုတတ်မှတ်ထားဒီတမန်တော်ရာဒီအစနိုင်တမန်တော်ရတာထင်ရမယ်အဆုံးရှည်ရာတွေရှိတယ်အဲအဲ့ဒီအဆုံးရှည်ရာတွေကမှဒါကဟို30တန်းဒီမြစ်ရှင်ပေါ်ဒီ30ရာခိုင်နှုန်းပြန်လဲဒါခွဲဝေပြီးတဲ့အနေအထားမျိုးရှိတယ်ပုံမှန်အားဖြင့်ဆိုရင်အာဇူလိုင်လောက်ဆိုရင်သူတို့ကဒီအမြဲရနေပြီဖြစ်ပါတယ်ဒါဟုတ်ပါနဲ့ပတ်သက်ပြီးတော့မှာပေါ့သူတို့ဘယ်လိုထုတ်ဝေထားနေတာဖြစ်ဒါတမီတမဲအနေနဲ့ဒါကသူတို့ရဲ့သက်သာခြုံချည်မှုအထောက်အပံ့ပြည့်နေလို့အကြီးစားရတဲ့ပုံတော်လေးလို့တော့ကျွန်တော်မြင်ပါတယ
်
ပုံမှန်အားဖြင့်တော့ဒါကဟိုတိုင်းတက်ဖက်ဒီမှာဒီတိုင်းတက်ဖက်လိုက်ဒီလိုက်ဖြစ်စီတူးပြောက်ချင်းအနေနဲ့ဒါထုတ်ဝေတွေရှိပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့စီစဉ်ဆက်မသွားခင်မှာဂျာထဲမှာဒီကျွန်တော်တို့စီကိုအဓိကအဖြစ်တော့ကျွန်တော်တို့ email နဲ့ Facebook ကနေပြီးတော့လေကျွန်တော်တို့ဖိတ်ခေါ်ထားတဲ့အခါမှာမှတ်ချက်ပေးပြီးတော့ဆွေးနွေးထားကြတဲ့သောတာရှင်တချို့ရှိပါတယ်အဲ့ဒီထက်ကမှတ်ချက်တွေတော်တော်များပါတယ်ဒီကျွန်တော်တို့အစီအစဉ်ပေါ်မှာစိတ်ဝင်စားနဲ့ဆွေးနွေးကြတာဆိုရင်ကျွန်တော်မှတ်မိသလောက်မှတ်ချက်ပေါင်း900ကျော်ရှိပါတယ်ကျွန်တော်တို့က message နဲ့ direct ပို့ပြီးတော့ဆွေးနွေးကြရလည်းရှိပါတယ်အဲ့ဒီပရိသတ်အားလုံးကိုလည်းပဲကျေးဇူးတင်ပါတယ်ဟလာမှတ်ချက်တွေနဲ့ဆွေးနွေးပေးကြတဲ့တိုက်တိုက်ဝုံဝုံမင်းမင်းဆိုင်ဆိုင်ဆွေးနွေးပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ပထမအဦးဆုံးတော့ကျွန်တော်တို့က Facebook ကနေပြီးတော့ message ပို့ထားတဲ့သတော်ရှင်တူဦးရဲ့စာပေါ့လေသဘောထားအဲ့ဒါလေးကျွန်တော်ပြောပြချင်ပါတယ်မတ်စုမွန်ဖတ်ပြပါခင်ဗ
ျဟုတ်ကဲ့ပါရှင်ဒီ Saw Rotar ဆိုတဲ့လိုင်တာယာကဒီ account ပိုင်ရှင်ကတော့စနေညဒိုင်းလေးလိုက်မှာမေးချင်တာကတဲ့စစ်တပ်ကစီးပွားရေးတွေလုပ်နေပြီမဲ့အောက်ခြေစစ်သားတွေကမပြေလည်တာနောက်ချင်းကြားကြီးတွေနဲ့ရှေ့တန်းထွက်နေတာရှေ့တန်းမှာဘွတ်အိုင်ငယ်လေးတွေကရေတွေကိုငုံပြီးတော့တောက်နေရတာတွေတွေ့နေရပါတယ်တဲ့ဒါဆိုရင်စစ်တပ်ကစီးပွားရေးလုပ်တာကစစ်တပ်ကစစ်သားတွေခြောင်လှယ်ဖို့ဆိုတာနဲ့ကွဲလွဲနေပါတယ်တဲ့ဒီတော့အောက်ခြေစစ်သားတွေအဆင်ပြေအောင်ဘလို့လုပ်ပေးနေပါသလဲဆိုတာသိချင်ပါတယ်တကယ်တော့ပြည်သူကအောက်ခြေစစ်သားတွေကိုမမုန်းကြပါဘူးတဲ့ဂယုဏတက်နေကြပါတယ်တဲ့လူတွေမုန်းနေတာကတော့တရားမျှတမှုမရှိတဲ့စစ်အာဏာရှင်စနစ်ကိုပါဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ပါဆိုတော့ဒေါက်တာနေဆွေဦးကြီးကျွန်တော်တို့စီကိုပို့တဲ့သောတာရှင်အများစုကဒါကဒီသောတာရှင်တယောက်ပြောသလိုကျန်တဲ့သောတာရှင်အတော်များကလည်းပဲအဲ့လိုပြောကြပါတယ်ဟလာတက်မတော်ဘက်ကတရားဝင်ဒါနဲ့ပတ်သက်လို့ပြောဆိုထားတာကတက်မတော်သားတွေအသက်သာချောင်ချီးဖို့နိုင်ငံတော်စီးပွားရေးဖက်ဒရယ်ကအထောက်အကူပြုဖို့ဆိုတဲ့အချက်တစ်ချက်ကိုအဓိကပြောထားပါတယ်ဒါပေမဲ့သောတာရှင်တွေပြောကြတာကသူတို့လက်တွေတွေ့နေရတာမှာလောင်းငယ်သားတက်မတော်သားတွေအနေနဲ့ချောင်းချောင်းလေးလေးရှိတာကိုမတွေ့ရဘူးလေအဲ့လိုပြောကြပါတယ်ဆိုတော့ဒီပေါ်မှာဒေါ်တော်နိုင်ဆိုဦးဘယ်လိုမြင်ပါသလဲခင်ဗျာ
ကျွန်တော်တို့ကျွန်တော်အမြင်ပြောရမယ်ဆိုရင်တော့ဥပဒေချက်ကကျွန်တော်တို့နိုင်ငံကချမ်းသာတဲ့နိုင်ငံမဟုတ်ဘူးကွင်မျိုးကြီးနိုင်ငံတခုမဟုတ်ဘူးဒါတော့ကွင်မျိုးတို့တဲ့နိုင်ငံကနိုင်ငံကဟိုကျွန်တော်တို့ကဒီစင်းရဲတယ်ပေါ့ဒီလိုအခြေအနေမျိုးမှာတော်တော်များမကောက်ဘူးနိုင်ငံတော်ကြီးရဲ့ institution အပြီးပြီးမှလည်းဒါကဒီ institution တွေမှာတောင်းအောင်ထမ်းတောင်းပြီးတော့ဝန်ထမ်းတွေပေါ့ဒီသူတို့ကအပြည့်အဝထောက်ပံ့ပေးဖို့ဆိုတာကတော့ဒါမိမာချက်တွေတော့အများကြီးဒါရှိနေတော့ဖြစ်ပါတယ်အဲ့ဒီကဒါကဟိုအောက်ခြေမှာလည်းဒီသူတို့ကိုထောက်ပံ့လို့ဒီလိုချက်တွေတော့ရှိနေတော့ဖြစ်တယ်ဒါကဒါကဒီတက်မော်မှာစီးပွားရေးနဲ့လုပ်တယ်ဆိုတာကလိုအပ်ချက်တွေကိုတစ်ပိတ်တစ်ပိုင်းကဖြည့်ချင်းလေးကိုလုံးတော်တာတော့ဟိုဖြစ်တယ်ပေါ့အဲ့ဒီကဟိုတစ်ချိန်တော့ကဝေးပစ်ဆိုတာကအများကြီးတုံးရဲ့အနေအထားမျိုးရှိတယ်အဲဒီမှာအမျိုးတို့ရဲ့အနေအထားမျိုးရှိနေတယ်လေတဖြည်းဖြည်းတော့ရောကြလာတဲ့အနေအထားမျိုးရှိတယ်နောက်ပြီးတော့ပေါ်ဝင်နိုင်ငံတွေရဲ့အခြေအနေဆိုရင်လည်း GDP ရဲ့အချိုးထက်တော့ဒါကဟိုအတိတ်ကနေအနေအထားမျိုးရှိတယ်ပေါ့ဆိုတော့ဟိုတက်ကိုဟိုကောင်ဝေဖို့အတွက်ကလည်းဒီအင်အားတကုန်ပြန်တောင်းပေးမှဖြစ်မယ်ဆိုတဲ့အနေအထားမျိုးမှာတိုင်းပြည်ပေါ်လေဟိုဒီလိုမှကျောင်းချမ်းသာတဲ့ချမ်းသာနိုင်ငံမဟုတ်တဲ့အတွက်ဒါဖြည့်ဆည်းမှုတွေရောလူ့ရေးတွေရှိဦးမှာဖြစ်ပါတယ်အဲဆိုတော့ဒီစီးပွားရေးလုပ်ငန်းတွေလုပ်တဲ့ဆိုတာလည်းတစ်ပိတ်တစ်ပိုင်းကတက်မော်သားနဲ့ဒီသားစုတွေနဲ့တက်တော်ချုပ်ကြီးလုပ်နေလို့ပဲမြင်ပါတယ်ခင်ဗျာဆိုတော့လူ့ရေးတွေရောရှိနေဦးမှာပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဥဒမုံသားခင်ဗျာဆိုတော့ဒီအဓိကအကြောင်းချက်ထဲမှာစီးပွားရေးလုပ်ရတဲ့အကြောင်းချက်ထဲမှာခုနကလိုတက်မတော်သားတွေကိုကူညီဖို့အတွက်တက်တာချောင်းချီးအတွက်ခုနနိုင်ငံစီးပွားရေးဆိုတာကိုကျွန်တော်တို့ခဏလေးထားလိုက်ကြရအောင်ပြီးတော့မှဆက်သွားတာပေါ့တက်တာချောင်းချီးအတွက်အထူးကတော့ဒီ budget ပေါ့လေတိုင်းပြည်ကဟလာဆင်းရဲတဲ့အခါကျတော့ကဏ္ဍပေါင်းစုံအတွက်
ကာကွယ်ရေးအတွက်တင်မဟုတ်ဖ ೇನೆ ကဏ္ဍပေါင်းစုံအတွက်ကျွန်တော်တို့ပိုက်ဆံပြည့်ပြည့်ဝဝမသုံးနိုင်ဘူးဆိုတော့ဟဲ့လားတမ်းမတော်အတွက်အသုံးစရိတ်မလုံလောက်နိုင်တာကြောင့်ဒီလိုစီးပွားရေးလောကလုတ်ဖို့လိုအပ်တယ်ဆိုတဲ့အကြောင်းပြချက်ကိုဥဒမုံတန်လက်ခံပါသလားအဲ့ဒီအပေါ်မှာဘယ်လိုမြင်တယ်လဲ
ပထမဆုံးညတော့ညီမတမ်းမတော်ဟာဒီပေါ်ပေါ်ရအစင်လာကိုလူးစားဖို့ကောင်းတာပေါ့နော်မတ်တပ်မို့သူတော်လည်းကတပ်မို့သူတော်ငဲ့တဲ့ကောင်းဆောင်ပြောကြတဲ့စကားလေးရှိတယ်။အတူတူနဲ့ပြောအောင်ဆန်းဖို့။ဒီလူတို့ဆင်းရဲနေတဲ့ချိန်မှာတပ်မတော်ကအဲ့ဒီဆင်းရဲတဲ့ပြည်သူတွေအတွက်သူကဆွန့်လို့ဖာတယ်စိတ်ကနေလုံးလုံးကစိတ်တွေဝင်တာ။သူကခွင့်ထူးခံတာမဟုတ်ဘူး။ဒါကအင်မတန်တပ်မကြီးလေးစားစရာကောင်းတဲ့စိတ်ကအဲ့ဒီစိတ်ကနေဆိုကြအောင်ဆန်းကဥဆောင်ရတယ်အဲ့ဒီစိတ်ကနေပဲညီမတတ်တော်တင်လာတယ်။ဒီကောင်းဆောင်ကြီးဟာကိုယ်တမိုင်းကိုတော့ကိုလေးစားအောင်လုပ်လာခင်လေ။အဲ့ဒီတော့ကလည်းပြောမယ်ဆိုလို့ရှိရင်စိတ်နဲ့ဆက်ဆံကောင်းသွားမှာမသိဘူး
။ဟုတ်ကဲ့နောက်တစ်ခုကျွန်တော်ဥဒမုံတန်ကိုမေးချင်တာကဒီတတ်မတော်သားတွေကိုအလုံးလုံးထောက်ပံ့ပေးနိုင်မှုအလုံးလုံးဆိုတဲ့နေရာမှာတင့်တင့်မြတ်တောင်းကူညီတက်တက်ချောင်ချူတဲ့လူပေးနိုင်မှုဆိုရင်ဘာလို့တင့်တယ်လို့ကျွန်တော်တို့တွေးလို့ရမယ်အဲ့ဒါကတစ်ချက်နောက်တစ်ချက်ကဒီကနေ့ကမ္ဘာပေါ်မှာဒီစီးပွားရေးလှုပ်တဲ့နိုင်ငံရဲ့စစ်တပ်ပေါ်လေအတော်များများရှိပါသေးသလား
စီးပွားရေးလှုပ်တဲ့အဆူရှယ်လေးထည့်ထားတဲ့စစ်တပ်တွေကတော့အဲ့ဒီကျန်တဲ့ရှိစနစ်ကကူညီတဲ့နိုင်ငံတွေမှာရုံတရာတော့ကလာတီရှိတတ်ကြတယ်ပေါ့နော်ဒါပေမဲ့တမ်တော်ရဲ့ဆံလုံးကြီးကမြမတက်တော်ကြီးတာခဲ့တဲ့ဆံလုံးကြီးကပြီးရင်1959ခုနှစ်ဒီနေ့ကတက်တော်ကောင်းဆောင်ကြီးရေးသားခဲ့တဲ့ရေးသားချက်ကိုခါရတာရပြောမယ်ဖြစ်လို့ရှိရတော့အဲ့ဒီလိုတိုက်ကြီးအချင်းရဲ့လေဒီမှာပြည်သူတွေခံစားနေရတဲ့ချိန်မှာကိုကအဲ့ဒီလိုလေပို့တော့သူတို့ကချက်ကြတာအမှန်ပဲဗျာသူတို့အဲ့ဒီစာလေးဖောက်ခဲ့ရတယ်အဲ့ဒါအဲ့တော့ဖြစ်တဲ့တာမဖြစ်တဲ့တာဒီကတော့အပိုင်းပဲနော်ဒါကတော့တိုင်းပြည်ကမွေးနေပြီဆိုလို့ရှိရင်အဖွဲ့အစည်းတစ်ခုကအထူးသဖြင့်တက်မတော်လို့နော်ဒီလူလူတို့အတွက်ဆိုပြီးတော့အတန်တန်ရှည်ရွေးခဲ့တယ်။သမိုင်းမှာလည်းအာဏာတွေသိမ်းခဲ့တယ်။ပြည်သူ့အုပ်ရေးကြီးတယ်၊ကောက်ဖွဲ့တယ်ဆိုပြီးတော့လည်းပြောခဲ့တယ်။အဲ့ဒီလိုပြောခဲ့တဲ့ပုဂ္ဂိုလ်လေးအနေနဲ့ဆိုလို့ရှိရင်တော့ပို့ပြီးတော့ပြည်သူ့မျက်နှာကိုကိုယ်ကြည့်ရဲကိုကောင်းတာပေါ့ဗျာ။နော်ဒါကတော့စာမန်စဉ်းစားကြည့်တာပါ။ဘာမှမဟုတ်ပါဘူး။ဘာမှအထူးထူးထူးထူးကိုယ်တော်တို့သဘောတရားတွေပါလိမ့်မယ်လို့ကြည့်တာမဟုတ်ပါဘူး။အဲတော့ဒီလူနဲ့တသားတွေသေးတော့ရှိဖို့ဒုလိမ့်မယ်ဖြစ်နေ
။ဟုတ်ကဲ့။ကျွန်တော်ဦးစိတ်မောင်မိထီလာဆိုတဲ့သောတာရှင်ကြောင့်ပို့ပို့ထားတဲ့အီးမေးလ်လေးနည်းနည်းကျွန်တော်ချုပ်ပြီးဖတ်ပြပါရစေ။တမ်မတော်စီးပွားရေးလုပ်ငန်းတွေလုပ်နေတာတမ်မတော်ရဲ့ပင်မတာဝန်မဟုတ်ပါဘူး။သို့တော်လည်းနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနှိမ့်ချနေတဲ့အခြေအနေမှာတမ်မတော်သားတွေတာဝန်ကအနာယူဈေးဘုံနဲ့တက်ကထွက်ရတဲ့အခါဒီမှာလုံခြုံစားဖို့ဘာမှအရင်နေမရှိဘာမှမလုပ်တတ်ကြလို့စင်းစင်းရဲနဲ့မျက်နှာငယ်ခံပြီးဝမ်းစာရှာဖွေစားတဲ့အဖြစ်မျိုးတွေရှိပါတယ်။ဒီအဖြစ်မျိုးတွေကလုကင်းတောင်တပ်မတော်သားတွေတက်ကအနာယူအခြေသားဘဝရောက်တဲ့အခါအိန္ဒြေရရနေထိုင်စားသောက်နိုင်မှုအထောက်ပံ့တွေပေးနိုင်မှုယူရပြီးတပ်ပိုင်စီးပွားရေးလုပ်ငန်းထူထောင်ဆောင်ရွက်တာလက်ခံရမှာပါ။ဒါပေမဲ့လက်တွေမှာဥပိုင်စီးပွားရေးလုပ်ငန်းကြီးအပါအဝင်စီးပွားရေးလုပ်ငန်းပေါင်းများစွာထူထောင်ပြီးအရင်းနှီးများစွာကိုရင်းအမျက်များစွာရအောင်လုပ်နိုင်ခဲ့ပေမဲ့လက်တွေအမြင်အားဖြင့်အောက်ခြေတပ်မတော်သားတွေအကျိုးခံစားရမှုလွန်လဲနေတာတပ်ပြင်ရောက်တပ်သားဟုန်းတွေဆင်းရဲနှွမ်းပါနေတာကိုတွေ့နေရပါတယ်။လုံဆောင်ချက်တွေကိုထင်သာမြင်သာရှိအောင်အတိပေးရှင်းလင်းချက်တွေမရှိလို့လေကျေနပ်စရာမရှိပါဘူးတဲ့အဲ့လိုဆွေးနွေးထားပါတယ်ဆိုတော့တော်တော်ဆွေးကြည့်ခင်ဗျအများစုကပြောကြတာတော့အရာပါပဲဒီလက်တွေ့အပြင်ကတမတော်သားတွေဒီကပြေအောက်ခြေအကြက်တက်သားရဲဘော်တွေဟဲ့လားမအဆင်မပြေကြဘူးဆိုတော့ဒီလိုအဆင်ပြေအောင်ဘယ်လိုလုပ်လို့ရနိုင်မယ်လို့တော်တော်ဆွေးယူဆပါလဲ
ဟုတ်ကဲ့ကျွန်တော်ပြောခဲ့တယ်မှာလည်းပါတယ်ဟုတ်တယ်ဟာဒီရက်ချက်တွေတော့ရှိနေနေပါတယ်ဒီတက်နိုင်တော့ဖြည့်ဆည်းပြီးဒီအပိုင်းတွေမှာပေါ့ဒါပေမဲ့လုံးရတကယ်ကြီးအပြည့်အဝတွေဒီလိုမျိုးပြရတယ်ဥပမာအချင်းချင်းကျွန်တော်တို့ကဒီပါတီဝင်ဥပဒေကြီးတဲ့ကိုဒါအများပိုင်းကိုယ်ကြီးအခုကြောင်းလဲဖွဲ့ပြီးပြီးတော့မှာပြရတယ်ပေါ့လက်ရှိချိန်မှာတော့ကျွန်တော်တို့ကဒီတက်မော်သားနဲ့ဒီလိုစုပြင်ခြေရာတွေနဲ့ဖွဲ့ပြီးရတာဖြစ်ပြီးတော့မှာဒီချိန်မှာတော့ဒီအများကြီးဝင်လေးရတဲ့အခြေအဖြစ်ရောဝင်လေးရတဲ့အမျိုးကြီးကျောင်းလဲတော့ကျောင်းသွားနိုင်တယ်ခုံကြီးပြီးသွားတယ်ဒီမှာစီဝိုင်းပေါ်ပြီးချင်းလာတယ်ဒီလိုပဲလုပ်လာလို့မျိုးကြီးစားတယ်ပေါ့ဒါပြင်တော့ပုံပြီးတော့ပြင်ပြီးတော့ဘာမျိုးဖြစ်ဖြစ်တော့တော့မှာဖြစ်ပါတယ်ဒီကြီးကြီးကျောင်းလဲတော့မဖြစ်ဘူးတဖြည်းဖြည်းတော့ကျောင်းလဲတော့မျိုးကြီးစားတယ်နောက်ပြီးတော့မှဒီစီးတန်းမျိုးကြီးအစစ်တန်းဟောင်းမျိုးကြီးဒါဖောက်ပြန်ပြီးလို့အစီအစဉ်ရတယ်ဒါလူဝဲချက်ကြီးချီတော်ရှိနေမှာဖြစ်ပြီးလို့ဒီလိုလုံးတောင်ကြီးရဲ့ဘာမျိုးဟို တယ်ဘာလို့လဲဆိုတော့ဒီတိုင်းပြည်ထောင်စုကြီးကြီးမှာသိဉာဏ်အောင်အင်အားတွေဘာလို့ပေါ်ထုတ်ပြီးတာဒီတိုင်းပြည်ထောင်စုမှာတော်တော်များနေတယ်ဒါကျွန်တော်မြင်ရတယ်အဲ့
ဒါနဲ့
သိဉာဏ်အောင်အခြေချက်တွေကငါးပြားလုံးနဲ့အခြေချောင်းမှုတွေဒီလိုမျိုးဒီအင်းရည်ရာသီဇူးတွေကဟာတော့လေအတင်ပါလာကိုတောင်းဆိုပြီးတော့မှအကျိုးကျေးဇူးတွေရမယ်အခါမျိုးပတ်တည်နေကြည့်ပါလေ။ဒါဒါအပြင်ကဒီကောင်ကြီးအဲ့အတွက်ဟိုတော့တပတ်ဆောင်ကြီးအကြည့်တွေကိုလေဒီငါးတဲ့ပြီးပြီးတော့မှဒါကဟိုပြည်ပြီးပေါ်ဆောင်ပေးဖို့လေဒါဒီနေရည်လို့ရမြင်ပါလေ
။ဟုတ်ကဲ့နောက်တစ်ခုက budget အပိုင်းပေါ့လေ budget ဆိုရင်လည်းပဲခုနကတော်တော်စုပြောတဲ့အထက်မှာလည်းပါပါတယ်။မှန်ပါတယ်ဒီပဲနောက်ပိုင်းအပြောင်းလဲလုပ်လာတဲ့နှစ်တွေမှာဟာလာတမ်ဘရောအတွက် budget ကဟိုးရင်တုန်းကလာမများတော့ဘူးပေါ့နော်။ဒါပေမဲ့လက်ရှိအဖြစ်မှာတော့ဟိုကျွန်တော်မှိုင်းလဲတော့ပြပါဥတ္တမောင်တမ်းပဲဖြစ်ဖြစ်တော့နိုင်စေဘူးဖြစ်ဖြစ်လက်ရှိအဖြစ်ကျွန်တော်နားလဲထားသလောက်တော့နေသွားတယ်ရော့သွားတယ်ဆိုတာတောင်မှတမ်းတော်ရဲ့ budget ကအများဆုံးလို့ကျွန်တော်နားလဲထားဆဲပါကျွန်တော်နိုင်ငံကခုနကပြောလိုအပ်ချက်တွေအများကြီးပဲအဓိကအဖြစ်ပညာရေးကျန်းမာရေးစသည်အားဖြင့်စောက်ရှောက်ပြုစုရေးဆိုတာတွေကကျွန်တော်တို့ကတပုံးတပင်းမြန်မာနိုင်ငံကလိုအပ်နေတာပါတခြားနိုင်ငံတွေရဲ့ GDP နဲ့ရှင်ရင်တမ်းတော်ရဲ့အသုံးစရိတ်ကနည်းတယ်ဆိုတာလဲမှန်ပါတယ်ဒါပေမဲ့ကျွန်တော်တို့ဘလောက်တက်နိုင်ပါလဲထပ်ပြီးတော့မြန်မာနိုင်ငံကဒီထက်ပို့ပြီးတော့ဘလောက်ထိကျွန်တော်တို့တက်နိုင်ပါလဲဒါကိုကျွန်တော်တို့စဉ်းစားဖို့မလိုဘူးလားဆိုတော့ကျွန်တော်မေးချင်ပါတယ်တော်နိုင်စုဘယ်လိုထင်ပါလဲ
ဟုတ်မှန်ပါတယ်ဒါကဟိုကျွန်တော်နိုင်ငံအမိသားနဲ့အရှိရင်တော့ဒါတော်ရေးပဲဖြစ်သုံးတာကများနေတယ်ဆိုတော့မှန်ပါဒါလေးနဲ့လည်းတက်မလို့မြင်တာတော့ဒါကမရှိမဖြစ်ဒါကာဝေးအင်အားတို့အဲ့ဒီလိုတဲ့ဟာပေါ့နော်အစောဆက်ဆံကိုတိောက်နေရတဲ့ဒါလည်းဖြစ်နေပါပြီဒါအပြင်ကျွန်တော်တို့ကဒီကြောင်းရင်းလာတဲ့ဇဘာအခြေအနေတွေကိုကျွန်တော်တို့ကိုယ်လိုရပါတယ်အခုဆိုရင်ဒီဇဘာအကြီးကဒီဇဘာကြီးအာရုံစောင့်ကျွန်တော်အစောဆက်ဆံဒီဇာကိုရောက်ရှိလာတယ်ဒီလိုအကြီးကတမှုတွေကဘယ်လိုရောက်ရှိလာတဲ့အချိန်မှာကျွန်တော်နိုင်ငံကအကြီးကတမှုတွေကအင်းအုံချင်းကြီးကျင်းရကျွန်တော်တို့အနာဂတ်နိုင်ငံတွေမှာဖြစ်ပါတယ်အဲ့ဒီဒီဇဘာမှာဒီဇဘာရင်းနိုင်ငံတွေမှာမတော်ဘူးနဲ့အိစာနဲ့အစာကြီးဒီတော့မှစောင့်ကြားနေတဲ့အချိန်မှာဒီထားမှာနိုင်ငံရဲ့ဒါကာဝေးအင်အားကိုလည်းဒါတောင်းတင်းအောင်လုပ်ထားဖို့လိုအပ်ပါတယ်။ဒီလိုမှမဟုတ်ဒီနိုင်ငံဒီလိုဒီလိုဖြစ်အောင်လုပ်ရတဲ့အလေးအထားတွေလည်းအများကြီးကျွန်တော်တွေ့နေရတယ်ပေါ့လေ။ဆိုတော့ဒီလိုမျိုးဖြစ်လို့တဲ့ဟာတွေကိုကာဝေးကစားကနေသုံးသိနေရတာဖြစ်တဲ့အဲ့ဒီလိုမျိုးလည်းပုံစံမျိုးတွေကတော့ကြောင့်ကြီးကြီးကြတော့တစ်ခါကဖြစ်တဲ့တမဟိုဒီတိုင်းနိုင်ငံတွေရနေကြမှာတစ်ခါတလန်းကနေဖြစ်တဲ့အမျိုးအစားတော့ပဲရှိရလို့မြင်ပါတယ်ကျွန်တော်ကတော့
ဟုတ်ကဲ့ဦးရမောင်တန်ရော်ရီပေါ်မှာကျွန်တော်လိုမြင်ပါတယ်ဒီခုနကပြောတာပေါ့ budget ကဘလောက်ထိတက်နိုင်အောင်မှာလဲတကယ်လုံးလုံးတက်ထိကျွန်တော်တို့တက်နိုင်မှာလားလက်ရှိအခြေအနေအားဖြင့်အဲ့ဒီအတွက်ဒီလိုဆက်ဖြစ်နေအောင်မှာလားဘလို့မြင်လဲဦးရမောင်တန
်ဟိုတိုင်းပြည်မှချမ်းသာလို့ရှိရင်တော့တိုင်းပြည်ရဲ့ဝေဝေပေါ်မှာမြင်ကြည့်တော့လေကျွန်တော်တို့ကတော့သိရတာပဲဒီအဲဒီတော့ကတော့တော်တော်များတယ်ခုနောက်ပိုင်းမှာဆိုလို့ရှိရင်တော့ဘယ်ကတော့အဖြစ်ပြောရင်ရှော့သွားတာတွေ့ရတယ်နော်သူတို့ဖြစ်နေတဲ့ဒီ budget ချထားတာကြည့်လို့ရှိရင်ကျွန်တော်ပြင်ဆင်မှာတော်တော်များများပုံနေကြဒီကာဝေးအကောင့်စိတ်ချက်ပါနော်ဆိုပြီးတော့ကျွန်တော်ပြန်ပြီးဤလာတာလေးတွေရှိတယ်ဒါပေမဲ့ budget ကိုတုံးတဲ့အခါမှာတော့ကျွန်တော်တို့ပြင်လင်းနေတာဟိုလေးဒီကဘာလို့တုံးနေဆိုတော့ကျွန်တော်မြင်ခွင့်မရှိဘူးဘာလို့လဲဆိုတော့ဒီပုံရအဲကာထားတယ်လို့ပြောရမှာပေါ့အဲတော့ဒီကအချင်းတော့ဟိုဒီပတ်စံလေးအကုန်လုံးကဒီလိုရနေပြည့်တဲ့အခေါ်ဒီလိုရဲ့နော်အရင်းကတည်းကတော့အရင်းကတည်းကစပြီးတော့အဲ့ဒီရတဲ့ပတ်စံများနဲ့စပြီးတော့ကျွန်တော်တို့ပုံထားတာဆိုတော့ဒီလိုမျိုးနိုင်ငံနဲ့ရှိတယ်ပြည့်တဲ့ပြည့်တဲ့တော်ကနော်ပြည့်စုံတိုင်းနဲ့ရှိတယ်လို့ထင်တယ
်ဟုတ်ကဲ့ခင်ဗျာ
ကျွန်တော်တို့အခုရင်ကျူးတွေခံရတယ်ဆိုတာနားလည်လို့ရပါတယ်ဒါနဲ့ဒါတွေတော့ဒီလိုလေးပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တိုင်းပအောင်ဆွေးနွေးမယ်တော်တော်ရှင်တူကိုဖိတ်ခေါ်ချင်ပါတယ်တော်တော်ဆွေးနွေးတော့ပြီဆိုတော့သူလည်းဆွေးနွေးဖို့အတွက်စိတ်ကူးရမယ်တင်ပါတယ်ဆိုတော့ဦးချင်းမြင့်ဆွေးနွေးနိုင်ပါပြီခင်ဗျာ
ဟုတ်ကဲ့ပါဆရာကျွန်တော်တို့လက်နက်ကိုင်အဖွဲ့ကြီးရလဲကျွန်တော်တို့မဏိဌာနာပေါင်းဆောင်ရဲ့တော့ခုဖြစ်ပါတယ်ခင်ဗျာစူးစမ်းညီညီနဲ့သူကကျွန်တော်တို့အခွင့်အာဏာကျွန်တော်လုပ်ပိုင်ခွင့်ကသုံးတဲ့နဲ့ခုတော့ကျွန်တော်တို့နိုင်ငံရဲ့ပြည်သူတွေရနိုင်ငံတော်သမ္မတစီးစီးရမှာလုံးဝလုပ်ပိုင်ခွင့်မရှိတော့ကျွန်တော်ဒီစစ်တပ်နဲ့သမ္မတနဲ့ဆိုတာအချောက်မဟုတ်ပဲနဲ့ပြေးလိုက်ဖြစ်နေပါလေ။အဲ့ကြတော့သူကကျွန်တော်တို့ကသမ္မတကိုလူတို့ကရွေးချယ်တယ်။၅နှစ်တန်းနဲ့၄နှစ်တန်းကြီးကြရင်ကြရင်ဆက်ရွေးမယ်မကြရင်ထုတ်မယ်။အဲအကြောင်းလဲလုပ်မယ်။ဒါပေမဲ့ကျွန်တော်တို့ကာကွယ်ဥပဒေချုပ်ဖို့တော့ဘယ်လိုမှကျွန်တော်တို့ထုတ်လည်းမရဘူး၊ထမ်းလို့လည်းမရဘူးဖြစ်နေတယ်။ဒီလူတွေနဲ့ကင်းကွာနေတယ်။ဒါကြောင့်သူတို့ရဲ့လုပ်ရည်တွေကကျွန်တော်တို့စစ်တပ်ပိုင်းဆိုင်ရာရဲ့ငါကိုပိုင်းဒီဝိုင်းတွေကပြည်သူနဲ့ဒီလိုကလို့ပြောရရင်ကျွန်တော်တို့ရောအခက်ခက်ခက်ပါခင်ဗျာ
ဟုတ်ကဲ့ဦးချင်းမြင့်ကျေးဇူးတင်ပါတယ်ရော်နိုင်ဆွေဦးနိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဆိုတဲ့နေရာမှာရော်နိုင်ဆွေဦးအနေနဲ့ဘယ်လိုအထောက်အကူပြုနေလဲဆိုတာလေးများနမူနာပြောလို့ရမလားခင်ဗျာ
ကျွန်တော်မြင်တာကတော့ဟိုဒ ဒီလိုမျိုးနေရတဲ့ပြည်ရဲ့ဒီတော်ရဲ့ရေစတဲ့မှာကတော့ဒီကဒီတဲ့မှာလည်းဒီကဒီလိုမျိုးတွေကဒီလိုမျိုးတွေကတော့ဒီကဒီတော့မှာဒီဒီကဘုံတွေကသူ့ဒီနေနေဒီအဲဒီမှာဒီလိုမျိုးတွေကဒီနေနေဒီအဲဒီမှာဒီလိုမျိုးတွေကဒီနေနေဒီအဲဒီမှာဒီလိုမျိုးတွေကဒီနေနေဒီအဲဒီမှာဒီလိုမျိုးတွေကဒီနေနေဒီအဲဒီမှာဒီလိုမျိုးတွေကဒီနေနေဒီအဲဒီမှာဒီလိုမျိုးတွေကဒီနေနေဒီအဲဒီမှာဒီလိ တော့ကျွန်တော်ခုနပြောနေတာကတော့ကိုဒါတံတားကိုဒီလိုမျိုးချင်ကြောမှာတံတားကဒီလိုကိုဒီလိုကြီးချင်နေတော့ဗတ်နေနေတော့မှာတော့တံတားကဒီလိုဒီမှာကြီးချင်တယ်ဆိုတော့ရှိမရှိတော့
မှာဒ
ီတံတားကဒီလိုဆရာဝင်စီဆက်ဆက်လို့မရဘူးဆိုတော့မဟုတ်ပါဘူးတံတားမှာတာဝန်နဲ့လုပ်နေတော့ဒီလိုဒါလိုဒီအဖြစ်ဒီလိုရှိပါတယ်တံတားကကျင်းပြဖြစ်ပါလေ။အာဝေးလေးညီတော်ကမပါဝင်နဲ့။တမတော်ကြီးရဲ့ဒီရသမားကြီးပါဝင်။ပုဂ္ဂိုလ်ကတမားရဲ့အမေကိုနာခံတာဖြစ်ပါလေ
။ဟုတ်ကဲ့ပါ။ဒါက
မှစီရင်အမည်ရှိနေတော့တမားကတော့တိုင်ပြန်လာပါလိမ့်မယ်။ဟုတ်ကဲ့
။ဟုတ်ကဲ့ပါ။ကျွန်တော်တို့ဒါဒီအကြောင်းကတော့တခြားလေးဆက်ဆက်နေလို့ဒါလေးကိုထားလိုက်ကြအောင်ပါ။ကျွန်တော်အခု Facebook Message ကပို့ထားတဲ့တော်တော်ရှင်ပြောင်းရဲ့ဘေးစားလေးနတ်လောင်ဖတ်ပေးပါခင်ဗျ
။ဟုတ်ကဲ့ပါရှင်။ကိုရွှေခဲဆိုတဲ့အကောင့်ပိုင်ရှင်ကစစ်တပ်ကတဲ့စီးပွားရေးလုပ်ငန်းတွေလောက်တာသဘောမတူပါဘူး။တမရောဟာ professional တာဖြစ်တဲ့စစ်တပ်ဟာစီးပွားရေးလုပ်ငန်းတွေလုပ်နေခြင်းအပြင်ရာဇဝတ်မှုတွေလက်စားမှုတွေခြစားမှုတွေနဲ့ပတ်သက်လာပြီးတော့ဂုံတိုက်ခါကြသွားစေနိုင်တယ်ရွေးကောက်ခံပြည်သူအစိုးရလက်အောက်ရောက်လာဖို့မလွယ်တော့ဘူးတဲ့ဒီမိုကရေစီစနစ်နဲ့ညီတဲ့တမရောမဖြစ်နိုင်တော့မှမဟုတ်ပါဘူးတဲ့တမရောသားတွေရဲ့လိုအပ်ချက်တွေကိုနိုင်ငံတော်အစိုးရကသာဖြည့်ဆည်းပေးဖို့တာဝန်ရှိပါတယ်တမရောသားများအတွဲတက်တာချောင်းချီရေးအတွဲဆိုတဲ့အကြောင်းပြချက်နဲ့ဗိုလ်ချုပ်ကြီးများဘီလီယံနာမီလီယံနာတွေဖြစ်အောင်လုပ်နေတာအောက်လိုက်ငယ်သားများအကျိုးခံစားခွင့်နဲ့ဆုံးရှုံးနေတာဟာတဲ့အမြင်မတော်ကြားမတော်ဖြစ်နေပြီတဲ့ဖွဲ့စည်းပုံပြင်ရေးကိုအဟန့်အတားလုပ်နေတာဟာဒီစီးပွားရေးလုပ်ငန်းကြီးတွေကိုလက်လို့ရမှာကြောက်လို့ဆိုပြီးအဆွတ်ဆွဲခံနေရတာဟာလည်းရှက်စရာဖြစ်နေတယ်တဲ့ဒါကြောင့်ဒီစီးပွားရေးလုပ်ငန်းကြီးတွေကိုဘလို့ထုခွဲရောင်းချစည်ရင်ရှင်နိုင်ငံပိုင်လုပ်ငန်းတွေစီလွဲပြောင်းပေးတာတွေကို NLD အစိုးရနဲ့အမြန်ညှိနှိုင်းပြီးတော့တဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုလက်ခံပြီးတော့မိမိမူလတာဝန်များကိုကျေပွန်စွာထမ်းဆောင်မဲ့ professional တက်မတော်ဖြစ်အောင်အင်ဒိုနီးရှားတက်မတော်ရဲ့လုပ်နေလုပ်ဟန်ကိုနမူနာယူပြီးတော့လုပ်ဖို့လိုပြီးလို့ထင်ကြောင်းမှဆိုရေးထားပါတယ်ရှင်
ကျေးဇူးတင်ပါတယ်နောက်တူကတော့ကျွန်တော်တို့ email ကနေပို့ထားတာပါဆိုတော့အဲ့ဒါကိုတော့မဆုမွန်ဖတ်ပြပါ
ဟုတ်ကဲ့ပါရှင်ဒီပြင်းမနာဖိုးကြီးဆိုတဲ့သူကရေးထားတာပေါ့နော်ကဘာကြီးမှာတဲ့စစ်တပ်နဲ့အတူဥဆောင်နေကြတဲ့အာနာရှင်နိုင်ငံတချို့ရှိနေကြဆဲပါတဲ့ဒါပေမဲ့အဲ့ဒီစစ်တပ်ကအာနာရှင်အယက်သားအောက်မှာပဲရှိနေတာပါတဲ့မြန်မာနိုင်ငံမှာတော့လုံးဝတခြားစီပါပဲတဲ့တပ်မတော်က2008ခြေဥ်ကိုအကာအကွယ်ပြုစစ်ဘော်ချုပ်ကြီးများအတွက်ဘာမဆိုပြောဆိုလုပ်မယ်ဆိုတဲ့သဘောတရားကိုတွေ့ရပါတယ်တဲ့တပ်မတော်ကစီးပွားရေးလုပ်နေတာ250ကျော်ပေါ့တဲ့တတိုင်းမြေလုံးနဲ့ချွတ်ချုံကြစစ်ဘော်ကြီးတွေအားလုံးကထားเสียနေရာမရှိတော့အောင်ကိုချမ်းသာသွားတာကလွဲရင်ဘာမှတိုင်းပြည်အတွက်ဖြစ်မလာပါဘူးတဲ့အရှင်းဆုံးနဲ့အပွင့်အလင်းဆုံးပြောရရင်တက်မတော်ရေတော်ပါတော့ဗျာမြန်မာပြည်ကြီးကိုကမ္ဘာအလဲမှာအဆက်တွေထပ်မခွဲစုပ်ပြတ်တတ်အောင်မလုပ်ပါနဲ့တော့လို့ပြောကြရင်နဲ့ကိုနေရာကိုသာပြန်ကြပါတော့လို့ဆိုပြီးရေးထားပါတယ်ရှင်။
ဟုတ်ကဲ့တစ်ဆက်တည်းပါပဲ။နောက်ထပ်ကျွန်တော်တို့ email နဲ့ပို့ထားတဲ့တော်ရရှင်တူရဲ့စာအတူလေးရှိပါသေးတယ်။နောက်လောက်ရေးလို့
ဟုတ်ကဲ့ပါရှင်။သူကတော့ဥတင်ငွေဆိုတဲ့သူပါတက်မတော်ကတဲ့စီးပွားရေးလုပ်တယ်ဆိုတာကတော့တမျိုးကြီးပြတဲ့တက်မတော်တို့တက်တာချောင်းချီအောင်လုပ်တယ်ဆိုရအောင်နိုင်ငံတော်ဘတ်ဂျက်ထဲကအများဆုံးယူစီးရင်စစ်ခွင့်မရတက်မတော်သားတွေကတော့ချင်းကြားကြောပိုးတင်ထန်ပါလေချင်းကြားကတဲ့ကြောပိုးဟင်းရွက်ရောင်းပါတက်တာလည်းတော့မသိပါဘူးဗျာတဲ့စီးပွားရေးလုပ်ငန်းတွေကလည်းပွင့်လင်းမြင်သာမှုမရှိတိုင်းပြည်စီးပွားရေးကိုအထောက်အကူပြုမှုပြောနေအခွင့်အောင်ဆောင်ရလားဆိုတာမေးခွန်းရှိပါတယ်ဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ပါကျွန်တော်တို့အချိန်45မိနစ်45စက္ကန့်50လောက်ကျန်ပါတယ်ဥတမုံတန်းနေတော့နိုင်ဆိုဦးနောက်ဆုံးအချုပ်လေးအခုဒီကုလသမဂ္ဂကထွက်လာတဲ့အစီရင်ခံစာအဲ့ဒီကုလသမဂ္ဂကပြောတဲ့အချက်တွေကြောင့်ဒီတက်မတော်လုပ်နေတဲ့စီးပွားရေးတွေပေါ့ဘယ်လောက်ထိတည်ရောက်မှုရှိနိုင်တယ်လို့ဒေါက်တာနိုင်ဆိုဦးယူဆပါလဲခင်ဗျာ
ကျောင်းမှာရတယ်ချဲ့လေချောက်ပြီးအဲ့တော့လေအဲ first finding မြင်ချင်လို့ရရှိအချက်တွေနိုင်ငံတော်အစိုးရကိုယ်တိုင်ကလက်ခံထားခြင်းမရှိဘူးလို့နော်ဒါကိုဒါကအလုံးကြည့်လို့လိုရတယ်လို့မြင်ပါတယ်တက်လက်ရှိဒီလိုအစိုးရကိုယ်တိုင်ကလက်ခံထားဖို့ကြာတော့ပြည်လိုရတယ်ပေါ့ဆိုတော့ဒီနည်းတော့အပြင်တော့ဒါကဟိုတိတ်ပြီးတော့မှကျွန်တော်တို့ပြောအမြင်ကတော့ဒါကြည့်အောင်မှာမဟုတ်ဘူးကုလသမဂ္ဂမှာပြင်ရောပြင်နိုင်ရှိတယ်ဒါကဂျူနီယာနဲ့ချုပ်တုံးတယ်ဆိုတော့ဒါနိုင်ငံနဲ့တက်မလို့ပေါ့ဒါတက်ဆုံးအဲ့ဒီမှာဒီဘက်အဖွဲ့ကြီးကနေအဖြစ်အားပြီးနေတယ်ဒီကတခုတွေမြင်ပါတယ်ကျွန်တ
ော်ဟုတ်ကဲ့ဥတမောင်တန်းဘယ်လောက်ထိခိုက်မှုရှိနိုင်ပါလဲတမတော်ရဲ့စီးပွားရေးလုပ်နေတဲ့အပေါ်
ပရမအရိအစီရင်ခံစားကပြတ်ပတ်ထားတဲ့မဟာဂျူဟာကိုရွေးတယ်လို့ပြောပြီးမှလို့သူရွေးပုံကပြတ်ပတ်မထားတတ်ဘူးလို့ပြောအောင်မလို့ဆိုတော့ဒီအချာဒီနဲ့စစ်တပ်နဲ့ဂျူဟောနေတယ်အဲ့တော့
ရှင်ခန္ဓာလုံးကြီးနေတဲ့လူတွေပေါ်ပြချတဲ့လူတွေကျင်လိုက်တော့ခဝဝဆိုလို့ရှိတော့ကျလကလည်းခဝဝပဲဖြစ်နေခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ daily line ဆွေးနွေးခန်းအစီအစဉ်ရဲ့အချိန်ဒီမှာပဲပြည့်သွားပါတယ်ပင်တိုင်းဆွေးနွေးပေးကြတဲ့ဦးတမောင်တန်းနိုင်ငံလီလာသူသူဦးတမောင်တန်းကျွန်တော်တို့တင်ကပြပြလီလာရေးအဖွဲ့ကအဖွဲ့တီထောင်သူနဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးဒါရိုက်ပောင်ဆွေးနွေးပေးတဲ့သောတော်ရှင်တွေကျွန်တော်တို့ Facebook ကနေမှတ်ချက်ပေးဆွေးနွေးပြတာ email ပို့ဆွေးနွေးတာအထူးသဖြင့်နားထောင်သူသောတော်ရှင်တွေအားလုံးပဲအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကြောကြောသိန်းစီစဉ်ထုတ်လွှင့်ခဲ့တဲ့စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကိုပြန်ပြီးတော့နားဆင်ခဲ့ကြရတာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းတွေကိုအင်ကာနဲ့စနေညတိုင်းတစ်ပတ်ကိုနှစ်ကြိမ်နားဆင်နိုင်ကြပါရဲ့ရှင
်။ကျွန်တော် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ဒီ American တာကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1083၊လိုင်းဒိုမီတာ19 kHz 15113၊လိုင်းဒိုမီတာ41 kHz 9335တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်ရှင်။အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကီထိုက်ကပြောပြပေးပါဦးမယ်ရှင်။
အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့လက်ရှိဆေးရည်လေ့ကျင့်မှုတွေအဆုံးသတ်တာနဲ့ဒုံးကျည်ဆန်းသတ်တာတွေရပ်ပါမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကကတိပြုထားပြီးတာရိုပြစ်ဒုံးကျည်တွေဆန်းသတ်မှုအတွက်သူ့အခေါ်အသေးစားတောင်းပန်မှုတစ်ခုလုပ်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ရဲ့ပုံကိုရေးပေးစာထဲမှာအခုလိုတောင်းပန်ထားတယ်လို့သမ္မတထရန့်ကပြောဆိုပြီးဆေးရည်လေ့ကျင့်မှုတွေအပြီးမှာတွေ့ဆုံဆွေးနွေးရေးပြန်ဆလှူတဲ့အကြောင်းရေးထားတဲ့အကြောင်းလည်းပြောပါတယ်။လီဗျားနိုင်ငံအရှေ့ပိုင်းဘင်ဂါဇီမြို့မှာစနေနေ့ကကားဘုံတစ်လုံးပောက်ကွဲတဲ့အတွေ့ကုလသမဂ္ဂဝန်ထမ်းအနည်းဆုံး3ဦးသေဆုံးသွားတယ်လို့ကုလသမဂ္ဂပြောခွင့်ရကပြောပါတယ်။အစ်ပွဲတော်ကာလအတွင်းထရီပိုလီမြို့တော်ကတိုက်ပွဲတွေအပြစ်ခတ်ရက်ဆဲထားဖို့သဘောတူညီမှုရရှိခဲ့ချိန်မှာအခုလိုတိုက်ခိုက်မှုဖြစ်ခဲ့တာပါ။ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသူ့ကြေညာချက်ထက်မှာဒီတိုက်ခိုက်မှုကိုရှုတ်ချထားပါတယ်။သေဆုံးသူ3ဦးအပြင်ဒဏ်ရာရသူအများအပြားရှိတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။မွန်ပြည်နယ်ပေါင်မြွနယ်သဲဖြူကုန်းချေရွာအုပ်စုရဲဘျာကုန်းရွာမှာတောက်ချန်နေကရေကြီးမြေပြိုမှုကြောင့်သေဆုံးသူ42ဦးရဲ့ရုပ်အလောင်းတွေရှာဖွေတွေ့ရှိထားတဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကစနေနေ့ကသတင်းထုတ်ထားပါတယ်။ပြောက်ဆုံးသူတွေရှိနေစေဖြစ်ပြီးရှာပွေကယ်ဆယ်ရေးအင်အား400ကျော်နဲ့ဆက်ပြီးတော့ရှာပွေနေကြစေဖြစ်ပါရဲ့ရှင
်။ဟုတ်ကဲ့လား17ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကီထိုက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါရဲ့ရှင်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာနေပါရှင်။
This program has come to you from the Voice of America, Washington.